Welcome to the Voice of America in Burmese.
Mingla nan ne khim mak mya tora shin a lung shin nan cham mi ja ba si UAE American tan ga 2018 khu ni zon la 6 ye buru ne mne phe atan mae asisin ni go American pi rong su myo ro Washington DC ga ni 9 meter 24 40 ne 51 tu a pye Facebook samin na phit de UAE Burmese news ga ni dai yai thau lut ni ba bi khim mya ကျွန်တော်စမိုးပြီပါခင်ဗျာအခုမနေ့ဖက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်မကဆုမြတ်မပါရှင်အီရန်နဲ့စီးပွားရေးဆက်လုပ်နေမယ်ဆိုရင်အမေရိကန်ရဲ့မဟာမိတ်နိုင်ငံတွေမိတ်ဖက်နိုင်ငံတွေအနေနဲ့အမေရိကန်အစိုးရရဲ့ဒဏ်ခတ်အရေးယူမှုအထူးခံရနိုင်တယ်လို့သတိပေးလိုက်ပါတယ်ရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်တယ်ဆိုတဲ့ဆက်ဆွဲချက်တွေကိုနိုင်ငံတကာစုံစမ်းရေးမှုတွေကူညီစုံစမ်းဝင်ပြုဖို့မြန်မာအစိုးရကိုကုလသမဂ္ဂလုံခြုံရေးကောင်စီကစာရေးသားတောင်းဆိုလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုတော့ခင်မျိုးသက်နဲ့ကြီးညာပေးပါမယ်ရှင်
โอเคကောင်းပါခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ရမယ့်သတင်းတော်လေးဒီမှာဆိုရင်တော့
ဟိုဝန်ကြီးဌာနရဲ့အားလုံးကတစ်ဖက်နဲ့တူနဲ့တူဌာနတစ်ခုနဲ့တူ coordination ဆိုတဲ့เนาะတစ်ဖက်နဲ့အထောက်အကူပြုပြီးတော့တွားဖို့လိုပါအဲ့ဒါလေးတွေတူနေအ
ဲ့ဒီဟာတော့စီမံဘဏ္ဍာဝန်ကြီးအသစ်ဖြစ်တဲ့ဦးစိုးဝင်းကသူရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ပြောဆိုသွားတာဖြစ်ပါတယ်။သတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြပါမယ်။ဒါ့အပြင်မုတ်တုံရာသီကာလရိုဟင်ဂျာဒုက္ခသည်စခန်းတွေအတွက်အကူအညီတွေနှဆလိုအပ်နေတယ်လို့နိုင်ငံတကာကယ်ဆယ်ရေးကော်မတီကပြောလိုက်တဲ့အကြောင်းဂျနီဗာမှာကျင်းပနေတဲ့အယ်လိုညီလာခံမှာမြန်မာနိုင်ငံအတွင်းအာဓမ္မလိုအားစေခိုင်းမှု90ရာခိုင်နှုန်းပပျောက်သွားပြီလို့မြန်မာကိုယ်စားလှယ်ကပြောလိုက်တဲ့အကြောင်းနဲ့မြောက်ကိုရီးယားနဲ့အမေရိကန်သမ္မတထိပ်သီးဆွေးနွေးပွဲပြုလုပ်တဲ့အခါမြောက်ကိုရီးယားခေါင်းဆောင်တဲ့ကုန်ကြမ်းစည်းဘသူကကြက်ခါမှလည်းအဆရှိတဲ့သတင်းတွေကိုနားဆင်ကြဖို့ရှိပါတယ်နောက်ပိုင်းမှာအင်္ဂါညတရက်လေးလိုင်းဆွေးနွေးခန်းကိုပြန်လည်တင်ဆက်ပေးပါမယ်။ဒါရီမတိုင်ခင်အရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ဒေါ်ခင်မျိုးသက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။အီရန်နဲ့စီးပွားရေးဆက်လုပ်နေမယ်ဆိုရင်အမေရိကန်ရဲ့မဟာမိတ်နိုင်ငံတွေမိတ်ဖက်နိုင်ငံတွေအနေနဲ့အမေရိကန်အစိုးရရဲ့ဒဏ်ခတ်အရေးယူမှုအထူးခံရနိုင်တယ်လို့သတိပေးလိုက်ပါတယ်။အီရန်နိုင်ငံဟာနျူကလ িয়ার ဆိုင်ရာသဘောတူစာချုပ်မှာ2015ခုနှစ်ကလက်ပတ်ထိုးခဲ့ပြီးတဲ့နောက်မှာတော့ဟန်ပြကုမ္ပဏီတွေကိုတုံးတရားမဝင်ငွေကြေးထောက်ပံ့မှုတွေလုပ်ပြီးတော့မကောင်းတဲ့လုပ်ရက်တွေဆက်လုပ်နေတယ်လို့အမေရိကန်ဘဏ္ဍာရေးဌာနကအင်္ဂါနေ့ကပြောကြားလိုက်ပါတယ်။အဲ့ဒီလှုပ်ဆောင်မှုတွေပိုတိုးလာမယ်လို့ခန့်မှန်းတယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကဆိုပါတယ်။မဟာမိတ်နိုင်ငံတွေရဲ့ကုမ္ပဏီတွေကိုအတုံးချတမတ်တမတ်ကြတဲ့ဘဏ္ဍာစနစ်တွေကိုအီရန်အစိုးရကအတုံးချပြီးတော့အကြမ်းဖက်အဖွဲ့တွေဖြစ်တဲ့ Hezbollah, Hamas နဲ့ဟူသီတပုံတွေကိုငွေကြေးထောက်ပံ့နေတယ်လို့အကြမ်းဖက်ဝါဒနဲ့ဘဏ္ဍာရေးထောက်လှမ်းမှုအဖွဲ့ရဲ့လက်ထောက်ဘဏ္ဍာရေးဝန်ကြီးSiegel Mandelka ကပြောကြားခဲ့ပါတယ်။အခုလိုအီရန်ရဲ့အတုံးချမှုကြောင့်မဟာမိတ်နိုင်ငံတွေကအဖွဲ့အစည်းတွေအနေနဲ့အမေရိကန်ရဲ့အင်အားပြင်းတဲ့အရေးယူဒဏ်ခတ်မှုကိုခံရနိုင်တဲ့အန္တရာယ်ရှိတယ်လို့လည်းသူကပြောကြားခဲ့တာပါ။အီရန်နျူကလ িয়ার သဘောတူစာချုပ်ကနေပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြီးခဲ့တဲ့လမှနှုတ်ထွက်ကြောင်းကြေညာခဲ့ပေမယ့် EU ဥရောပသမဂ္ဂကတော့ဒီစာချုပ်ကိုပြစ်ပယ်ဖို့မလိုလားပါဘူး။ဒါပေမဲ့ EU အဖွဲ့ဝင်နိုင်ငံတွေကအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေအီရန်နဲ့စီးပွားရေးမလုပ်အောင်ကာကွယ်တဲ့ဆောင်ရွက်မှုတွေကို EU တာဝန်ရှိသူတွေဆောင်ရွက်နေကြပါတယ်
။အီရန်ရဲ့နျူကလ িয়ার လက်နက်ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်သွားခဲ့ပြီးတဲ့နောက်မှာဒီသဘောတူညီချက်ဆက်လက်တည်မြဲစေဖို့အတွက်ဥရောပနိုင်ငံတွေကိုဖိအားပေးတဲ့အနေနဲ့အီရန်ဟာသူ့ရဲ့ယူရေနီယမ်တန့်စင်မှုကိုတိုးမြှင့်လှုပ်ဆောင်ဖို့အတွက်စီစဉ်နေပြီလို့အီရန်နျူကလ িয়ার ဆိုင်ရာတာဝန်ခံကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။အီရန်ဆိုတာဟာနန်တက်စ်မြို့ကအနုမြူဓာတ်ပေါင်းပူရှိရာနေရာမှာဘဟုခွာသုံးအဆင့်မြင့်ဆက်ယုံတိဆောက်ဖို့အတွက်အခြေခံအဆောက်အုံတွေကိုစတင်နေပြီလို့ AEO အနုမြူစွမ်းရည်အဖွဲ့ဒါရိုက်တာအလီအက်ခဘာဆယ်လီကနိုင်ငံတော်ရုပ်တံကနေထုတ်လွှင့်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။အီရန်ဟာ2015နျူကလ িয়ার သဘောတူညီချက်အတိုင်းလိုက်နာပြီးချိုးဖောက်မှုမရှိခဲ့ပါဘူးလို့မစ္စတာဆယ်လီကပြောခဲ့တာဖြစ်ပြီးအီရန်ကအခုလိုစတင်လှုပ်ဆောင်နေတာနဲ့ပတ်သက်ပြီး IAEA နိုင်ငံတကာအနုမြူစွမ်းရည်အေဂျင်စီကိုတနင်္လာနေ့မှာပဲစာတစောင်ပေးဖို့အကြောင်းကြားခဲ့တယ်လို့လည်းပြောပါတယ်။ဒီသဘောတူညီချက်ကပြုတ်ကွဲပျက်စီးနေတာမို့အီရန်ရဲ့ယူရေနီယမ်တန့်စင်မှုတွေကိုတိုးမြှင့်လှုပ်ဆောင်ရေးအတွက်ပြင်ဆင်ဖို့အတွက်အီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမီနီကတနင်္လာနေ့မှာပဲပြောကြားခဲ့ပါတယ်။မစ္စတာဆလာဟီကလည်းအီရန်ဟာပြုတ်ကွဲပျက်စီးနေတဲ့နျူကလ িয়ার သဘောတူညီချက်ကိုဆက်လက်တွဲဖက်ပြီးမနေနိုင်ကြောင်းနဲ့အီရန်အတွက်အရေးယူဒဏ်ခတ်မှုအစ်စ်တွေနဲ့ရင်ဆိုင်နေရချိန်မှာနောက်ထပ်ကန့်တက်မှုတွေကိုလိုက်နာဖို့မလုပ်နိုင်ဘူးလို့လည်းပြောကြားခဲ့ပါတယ်
။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဂျာဝယ်နှောက်ယှက်ခဲ့သလားဆိုတာစုံစမ်းစစ်ဆေးမှုတစ်နှစ်လောက်ကြာနေရတာကရှေးနေကျုပ် Jeff Sessions ကစုံစမ်းစစ်ဆေးမှုတွေမှာမပါတော့ဘဲဘေးဖယ်နေလိုက်လို့ဖြစ်တယ်လို့သမ္မတ Donald Trump ကထပ်ပြီးတော့အပြစ်တင်လိုက်ပါတယ်။ ဆောင်စန်းစစ်ဆေးမှုထဲမှာသူမပါတော့ဘူးဆိုတာကို Jeff Session ကတကယ်လို့သူ့ကိုပြောခဲ့မယ်ဆိုရင်တခြားတယောက်ကိုတာဝန်ပေးမှာဖြစ်တယ်လို့သမရက Twitter ပေါ်မှာရေးသားခဲ့ပါတယ်။သမရရွေးကောက်ပွဲမှာရုရှားကိုဝင်ရောက်နှောက်ယှက်ခဲ့သလားဆိုတဲ့စုံစမ်းမှုနဲ့အဲ့ဒီစုံစမ်းမှုကိုဥဆောင်ခဲ့တဲ့ FBI အကြီးအကဲဟောင်း James Comey ကိုသမရ Trump ကယာရုကနေဖယ်ရှားလိုက်တာဟာတရားဥပဒေကိုနှောက်ယှက်ရကြသလားဆိုတဲ့စုံစမ်းစစ်ဆေးမှုတွေကိုအထူးစုံစမ်းရေးမှူး Robert Mueller ကအခုဥဆောင်စုံစမ်းတဲ့အထိဖြစ်လာရတာကလွန်ခဲ့တဲ့တစ်နှစ်တုန်းကစုံစမ်းမှုတွေကိုကြီးကြပ်တာဝန်ယူရတဲ့တာဝန်ကနေပြီးတော့ရှေ့နေကျုပ် session base ဖယ်နေလိုက်လို့ဖြစ်ပါတယ်။ Jeff Session ဟာ Trump ကိုလူသိရှင်ကြားထောက်ခံသူတယောက်ဖြစ်တဲ့အပြင်ရွေးကောက်ပွဲမဲဆွယ်စဉ်ကာလက Washington ဆိုင်ရာ Russia တပ်အမတ်ကြီးနဲ့နှစ်ကြိမ်တွေ့ဆုံခဲ့မှုရာကြောင့်သူ့ရဲ့ရည်တည်ချက်အပေါ်မေးခွန်းထုတ်စရာတွေရှိနေတာဖြစ်ပါတယ်
။ American သမ္မတ Donald Trump ရဲ့မဲဆွယ်စီးပွား manager ဟောင်းတူဦးဖြစ်တဲ့ Paul Manafort ဟာသူ့ပေါ်မှာဆွဆွဲအရေးယူထားတဲ့ပြစ်မှုဆိုင်ရာဆွဆွဲချက်တွေနဲ့ပတ်သက်တဲ့မျက်မြင်သက်သေတွေပေါ်မှာဂျောင်းဝင်နှောက်ယှက်မှုတွေအချိန်ချင်းလုပ်ခဲ့တယ်ဆိုတဲ့အစိုးရရှေ့နေတွေရဲ့ဆွဆွဲမှုတွေကိုပြန်ပြီးတုံ့ပြန်ဖို့အတွက်အချိန်ကိုတောက်ကြံနေအထိပေးထားပါတယ်။ Manafort နဲ့သူ့ရဲ့လုပ်ဖို့ကင်ဘက်အ ਨੇ စုံတယောက်ဟာအထူးစုံစမ်းမှု Robert Mueller စုံစမ်းစစ်ဆေးမှုတွေမှာတက်တဲထွက်ဆိုနေတဲ့တက်တဲနှစ်ဦးကိုထက်တလဲလဲဆက်သွဲပြီးဩစာလွှမ်းမိုးဖို့အတွက်ကြိုးစားခဲ့တယ်လို့အထူးစုံစမ်းရေးမှူးအတွက်လှုပ်ဆောင်ပေးနေတဲ့အစိုးရရှင်တွေကတနင်္လာနေ့မှာတရားရုံးတော်မှာတင်သွင်းဆွဲဆိုခဲ့တာဖြစ်ပါတယ်။ဒီတက်တဲနှစ်ဦးရဲ့အမည်ကိုတော့တရားရုံးတင်သွင်းမှုလောမှာဖော်ပြမထားပါဘူး။ Manafort ကတော့သူ့ပေါ်မှာအခုလိုဆက်ဆွဲမှုဟာမဟုတ်မှန်ဘူးလို့ညင်းဆိုပါတယ်။ Manafort ရဲ့ပြောခွင့်ရ Jason Moloney ကလည်း Mr. Manafort မှာအပြစ်မရှိကြောင်းပြောကြားခဲ့ပြီးဒီကိစ္စကိုရုံးတော်မှာရင်ဆိုင်မယ်လို့လည်းပြောပါတယ်
။ View American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 933၊လိုင်းထိုမီတာ40 kHz 9683၊လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
။ဟောထူးနေမတဲ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်လူခွေရေးချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေကိုနိုင်ငံတကာစုံစမ်းရေးမှုတွေကူညီစုံစမ်းခွင့်ပြုဖို့အတွက်မြန်မာအစိုးရကိုကုလသမဂ္ဂလုံခြုံရေးကောင်စီကတိုက်တွန်းလိုက်ပါတယ်။အကြမ်းဖက်မှုဆွဲချက်အလုံးကိုစုံစမ်းဖော်ထုတ်မယ်ဆိုတဲ့မြန်မာအစိုးရရဲ့ကတိကိုအတိအမှတ်ပြုပေမဲ့အပြောထက်လက်တွေ့လောက်တာကိုမြင်လို့ရတယ်လို့မြန်မာအစိုးရခေါင်းဆောင်တွေစီကိုလုံခြုံရေးကောင်စီကပေးပို့တဲ့စာထဲမှာပြပြသားသားရေးထားတဲ့အကြောင်းကိုဒီစာဖတ်ရတဲ့ AP သတင်းဌာနကပြောပါတယ်။နိုင်ငံတကာအတိုင်းအဝိုင်းကပါဝင်ပြီးတော့တီးခြားဖက်မလိုက်ပဲပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေလုပ်မယ်ဆိုရင်မြန်မာအစိုးရရဲ့ကတိတွေခိုင်မာတဲ့လက်တွေ့ဆောင်ရွက်မှုတွေဖြစ်လာမှာဖြစ်ပြီးတော့လူခွေရေးချိုးဖောက်ကျူးလွန်သူတွေကိုအရေးယူနိုင်မှာဖြစ်တယ်လို့အဲဒီစာထဲမှာရေးသားထားကြောင်း AP သတင်းမှဖော်ပြထားပါတယ်။မြန်မာအစိုးရဘက်ကလူခွေရေးကိုကာကွယ်မြှင့်တင်ဖို့လိုလားတဲ့ဆန္ဒကိုပြသဖို့မှာစုံစမ်းစစ်ဆေးမှုတစ်ခုတည်းမဟုတ်ဘဲကုလသမဂ္ဂအဖွဲ့အစည်းတွေအားလုံးနဲ့ပူးပေါင်းဆောင်ရွက်ဖို့အထူးသဖြင့်ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးနဲ့ပူးပေါင်းဆောင်ရွက်ဖို့လဲလိုတယ်လို့လုံခြုံရေးကောင်စီကတိုက်တွန်းထားပါတယ်။လုံခြုံရေးကောင်စီဝင်နိုင်ငံတွေကတန်တမန်တွေဟာရခိုင်ပြည်နယ်နဲ့နေပြည်တော်ကိုဧပြီလ30ရက်နေ့မေလ1ရက်နေ့တွေကတွားရောက်ခဲ့ပြီးတဲ့နောက်မှာအခုလိုမျိုးမြန်မာအစိုးရစီကိုတိုက်တွန်းစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်။အဲဒီခီးစဉ်နောက်ပိုင်းရခိုင်ပြည်နယ်ကနေရက်ဆုံးခွာသွားသူတွေပြန်လည်လက်ခံရေးလုပ်ငန်းတွေကိုအထောက်ပံ့ပြုနိုင်ဖို့မြန်မာအစိုးရနဲ့ကုလသမဂ္ဂအေဂျင်စီတွေကြားမှာနားလည်မှုစွာကြွန်လွှာကိုမေလ31ရက်နေ့တုန်းကကနအူးလက်မှတ်ထိုးခဲ့ကြပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအကြမ်းဖက်အဖွဲ့တွေတိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖို့အတွက်လွတ်လပ်တဲ့စုံစမ်းရေးကော်မရှင်တစ်ခုဖွဲ့သွားမယ်လို့မေလ31ရက်နေ့မှာပဲအစိုးရကထုတ်ပြန်ကြေညာပါတယ်။အဲ့ဒီကော်မရှင်မှာနိုင်ငံတကာပုဂ္ဂိုလ်တဦးအပါအဝင်၃ဦးပါဝင်မယ်လို့အစိုးရကြေညာချက်ထဲမှာဖော်ပြထားပါတယ်။
American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ရဲ့လာမယ့်သတင်းပတ်ထဲစင်ကာပူမှာပြုလုပ်မယ့်ထိပ်သီးဆွေးနွေးပွဲကို Sentosa ကျွန်းက Capella Hotel မှာကျင်းပမယ်လို့သမ္မတ Andrew ကပြောကြားလိုက်ပါတယ်။သမ္မတ Andrew ပြောခွင့်ရ Sarah Huckabee Sanders ကအခုလိုထိပ်သီးဆွေးနွေးပွဲကျင်းပမယ်နေရာကိုအင်ကာနေကသူ့ရဲ့ Twitter မှာရေးသားခဲ့တာဖြစ်ပါတယ်။ဒါအပြင်အခုလိုဆွေးနွေးပွဲကိုလက်ခံကျင်းပပေးတဲ့အင်ရှင်စင်ကာပူအစိုးရကလည်းကျေးဇူးတင်ကြောင်းပြောခဲ့ပါတယ်။အစောပိုင်းကတော့သမ္မတထရမ့်ကဂျူနာဆင်းရဲနဲ့စင်ကာပူဆွေးနွေးပွဲဟာတခုတခုကြီးကြီးကျယ်ကျယ်ဖြစ်လာမယ့်ကိစ္စရဲ့အစဖြစ်ပြီးမကြာခင်မှာပဲတွေ့မြင်ကြရတော့မှာဖြစ်ကြောင်းသူ့ရဲ့ Twitter မှာရေးသားခဲ့ပါတယ်။ American နဲ့မြောက်ကိုရီးယားအရာရှိတွေဟာထိပ်သီးဆွေးနွေးပွဲမတိုင်ခင်လိုအပ်တာတွေကိုဆက်လက်လှုံ့ဆော်နေကြတာပါ။ သမ္မတထရမ့်ဟာပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကင်ဂျွန်အွန်ရဲ့ထိတ်တန့်လက်ထောက်ဖြစ်တဲ့ကင်မြွန်ချိုးနဲ့သမ္မတအင်ဂျူမှာလက်ခံတွေ့ဆုံခဲ့ပါတယ်။ကင်မြွန်ချိုးကသမ္မတထရမ့်ကိုကင်ဂျွန်အွန်ရဲ့စာကိုပေးအပ်ခဲ့တာဖြစ်ပါတယ်။
83ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံဥက္ကဋ္ဌအဖြစ်အက်ကွေဒေါ်နိုင်ငံသား၏ဝင်ကြီးကိုရွေးချယ်တင်မြှောက်လိုက်ပါတယ်။အင်္ဂါနေ့ကမဲခွဲရွေးချယ်ရာမှာဟွန်ဂျူရက်စ်သံအမတ်ကြီးကိုအက်ကွေဒေါ်နိုင်ငံသား၏ဝင်ကြီးမာရီယာဖာနန်ဒါအက်စပီနိုဆာဂါဆက်စ်ကမဲအပြတ်အသတ်နဲ့အနိုင်ရခဲ့တာပါ။ကုလသမဂ္ဂ38နှစ်သက်တမ်းမှအက်စပီနိုဆာဂါဆက်စ်ဟာအထွေထွေညီလာခံဥက္ကဋ္ဌတာဝန်ကိုရရှိတဲ့၄ဦးမြောက်အမျိုးသမီးဖြစ်တဲ့အပြင်ပထမဆုံးလက်တင်အမေရိကတိုက်ကရွေးချယ်ခံရသူဖြစ်ပါတယ်။
Apple computer အသုံးပြုသူတွေတွင်လည်းသူတို့ရဲ့ကလေးတွေကွန်ပျူတာသုံးပြီးဓာတ်ပုံတွေဗီဒီယိုတွေကိုတင်တာအသုံးပြုတာတွေနဲ့ပတ်သက်တဲ့ကြာမြင့်တဲ့အချိန်နဲ့ကြာမြင့်တာအတွက်စိတ်ပူပန်နေကြပါတယ်။ဒါကိုဖြည့်ရှင်းပေးနိုင်ဖို့အတွက် Apple ကပြင်ဆင်နေပါပြီ။ iPhone, iPad အစရှိတာတွေအပါအဝင်ဖန်တားပြင်ပေါ်ကတဆင့် online ဆက်သွယ်မှုတွေပြုလုပ်နေကြတဲ့ဝါသနာရှင်ကလေးတွေရဲ့အသုံးပြုကာလကိုမိဘတွေကထိန်းချုပ်နိုင်အောင်ကြိုးပမ်းနေကြတာဖြစ်ပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့ဒေါခင်မျိုးသက်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေတင်ဆက်ပေးဖို့အချိန်ရောက်ပါပြီမုတ်တုံရာသီအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေသဘာဝကပ်ပြီးနဲ့ရင်ဆိုင်ရနိုင်တာကြောင့်အကူအညီတွေနှစ်ဆလိုအပ်နေပါတယ်လို့နိုင်ငံတကာကယ်ဆယ်ရေးကော်မတီ IRC ရဲ့ဥက္ကဋ္ဌကပြောကြားလိုက်ပါတယ်ဒုက္ခသည်စခန်းကြီးရေလွှမ်းသွားနိုင်တဲ့အခြေအနေရှိတာကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အရေးပေါ်ကူညီဖို့အတွက်ကောက်ဆက်ပဇာကရိုဟင်ညာဒုက္ခသည်စခန်းကြီးကိုကိုယ်တိုင်တွားရောက်လေ့လာခဲ့တဲ့ IRC ရဲ့ဥက္ကဋ္ဌဒေးဗစ်မီလီဘန်တိုက်တွန်းလိုက်တာလည်းဖြစ်ပါတယ်အကြောင်းစုံကိုမတ်စုမြတ်မုံကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံကနေ2018ခုနှစ်ဩဂတ်လနောက်ပိုင်းကထွက်ပြေးလာကြတဲ့ရိုဟင်ညာဒုက္ခသည်9သိန်းနီးပါးလောက်အပြင်အရင်တည်းကရှိနေတဲ့ရိုဟင်ဂျာဒုက္ခသည်နှစ်သိန်းလောက်နေထိုင်နေကြရတဲ့ဒုက္ခသည်စခန်းတွေဟာမုတ်တုံရာသီကာလအတွင်းမှာသဘာဝကပ်ဘေးကြီးကျရောက်မဲ့အန္တရာယ်ရှိနေတာကြောင့်အရေးပေါ်ကူညီဆောင်ရွက်မှုတွေလိုအပ်နေတယ်လို့နိုင်ငံတကာကယ်ဆယ်ရေးကော်မတီ IRC ဥက္ကဋ္ဌဒေးဗစ်မီလီဘန်ကပြောကြားလိုက်ပါတယ်။မုတ်တုံရာသီမှာလေပြင်းတိုက်ပြေပြိုမှုတွေကြောင့်သူတို့ယာယီခိုးလုံနေကြရတဲ့နေအိမ်တွေပျက်စီးဆုံးရှုံးကုန်ပါကိုဒုက္ခသည်တွေစိုးရိမ်နေကြတယ်လို့တောက်တုံးရင်နဲ့အစားအစာအလုံးအလောက်မရနိုင်တော့မှကိုလည်းစိုးရိမ်နေကြတယ်လို့ Cox's Bazaar မှာရှိတဲ့ Kutu Balong ဒုက္ခသည်စခန်းကိုဂျွန်လ၄ရက်နေ့တုန်းကကိုရိုင်းတွားရောက်လေ့လာခဲ့တဲ့ Mr. Miliband ကပြောပါရယ်မြန်မာနိုင်ငံမှာထိတ်လန့်စရာဖိနှိပ်မှုတွေခံကြရတဲ့အကြောင်းရိုဟင်ဂျာမိသားစုတွေကသူ့ကိုပြောပြကြတယ်လို့လည်းဆိုပါရယ်မြန်မာနိုင်ငံကနေလွန်ခဲ့တဲ့၈လအတွင်းထွက်ပြေးလာကြတဲ့ရိုဟင်ဂျာ9သိန်းလောက်ရဲ့အခြေအနေကသူမြင်တွေ့ဘူးသမျှဘာနဲ့မှမတူပဲမုတ်တုံမိုးကြောင့်သူတို့ခိုးလုံနေရတဲ့နေအိမ်အလုံးပျောက်ပြက်သွားနိုင်တယ်လို့ Mr. Miliband ကသူ့ရဲ့ Twitter စာမျက်နှာပေါ်မှာပြောထားပါတယ
် This is a population 680,000 people more or less the size of Washington DC squeezed into an area 1/10 the size of Washington DC and not just any old
area Washington မြို့တော်ကလူရေလောက်ရှိတဲ့လူပေါင်း 6,800 ဟာ Washington မြို့တော်ရဲ့ဆယ်ပုံတစ်ပုံလောက်သာရှိတဲ့နေရာမှာပြုတ်သိမ့်နေနေကြရပါတယ်သူတို့နေနေကြတဲ့စခန်းတွေကလည်းမိနစ်ကအထိဆင်နွေနေကြတဲ့တတော်နေရာကြီးမှာဖြစ်ပါတယ်တဲမြေပြော့ပေါ်မှာတချို့ကတဝက်တစ်ပြက်ဆောက်ထားတဲ့တဲအိမ်တွေနဲ့နေနေကြရတာဖြစ်လို့မုတ်တုံရာသီမှာအလုံးရေမျောသွားနိုင်တဲ့စိုးရိမ်စရာအခြေအနေမျိုးဖြစ်ပါတယ်။ကျမကြီးဆောင်းရှောက်မှုပေးနေတဲ့နေရာတွေသုံးပုံတစ်ပုံလောက်ပျောက်သွားနိုင်တယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ
်။မြန်မာနိုင်ငံမှာကြီးမားတဲ့အကြမ်းဖက်မှုတွေကြောင့်သူတို့နေအိမ်တွေကနေထွက်ပြေးခဲ့ကြရလို့စိတ်ဓာတ်တွေခံစားနေကြရတဲ့ဒုက္ခသည်တွေအနေနဲ့နောက်ထပ်ကြီးမားတဲ့စိန်ခေါ်မှုကြီးကိုရင်ဆိုင်နေရတယ်လို့လည်းIRC ဥက္ကဋ္ဌဒေးဗစ်မီလီဘန်ကဆိုပါတယ
် And now the danger of humanitarian tragedy despite the efforts of the Bangladeshi government this cannot be allowed to fall
Bangladesh အစိုးရရဲ့အထောက်ဆောင်ရမှုကြားကပဲလူသားချင်းစာနာစရာဘေးဒုက္ခကြီးဖြစ်မဲ့အန္တရာယ်ကျရောက်နေပါတယ်ဒီရေးကိစ္စကိုဘေးဖယ်ထားလို့မရပါဘူးမဟုတ်ရင်ဒုက္ခသည်တွေအနေနဲ့ပြီးခဲ့တဲ့နှစ်ကကြုံထားရတဲ့ဘေးဆိုးကြီးအပြင်နောက်တစ်ကြိမ်ကပ်ဘေးကြီးနဲ့ထပ်ကြုံကြရပါလိမ့်မယ
်ရိုဟင်ဂျာတွေအတွက်နှစ်ဆတိုးကူညီဖို့အချိန်ရောက်နေပြီလို့လည်းသူကပြောပါတယ်ဒီသတင်းပတ်ထဲကျင်းပမဲ့ G7 ဆက်မှုအင်အားကြီး9နိုင်ငံထိပ်သီးစည်းဝေးပွဲကအစပြုပြီးထောက်ပံ့ကူညီမှုတွေပေးဖို့အတွက်ဒေးဗစ်မီလီဘန်ကတိုက်တွန်းထားတာကို IRC ကြေညာချက်မှာဖော်ပြထားပါတယ်။ရိုဟင်ဂျာဒုက္ခသည်ပြည်ထောင်ကိုဖြည့်ရှင်းနေရတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုနိုင်ငံတကာအတိုင်းအဝိုင်းကတိုးမြှင့်ကူညီဖို့အရေးကြီးတယ်လို့လည်းပြောထားပါတယ်။မုတ်တုံရာသီမှာရေကြီးလို့အိမ်သားတွေရေရှမ်းကုန်မယ်ဆိုရင်ရေဓုညဉ့်ဉန်းမှုကြောင့်ရောဂါကူးစက်ပြန့်ပွားမှုကြီးဖြစ်နိုင်တာကိုလည်းသတိပေးထားပါတယ်။ IRC ဥက္ကဋ္ဌဒေးဗစ်မီလဗန်ဟာအင်္ဂါနေ့မနေ့တုန်းကတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာနဲ့ဒါကာမြို့တော်မှာတွားရောက်တွေ့ဆုံပါတယ်ဒုက္ခသည်တွေကိုလူသားဆန်စွာခေါ်လုံွင့်ပေးထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုချီးကျူးကျေးဇူးတင်ကြောင်းနဲ့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ကူညီကယ်ဆယ်ရေးအစီအစဉ်တွေကိုတိုးမြှင့်ဆောင်ရွက်ဖို့လိုအပ်ကြောင်းမစ္စတာမီလဗန်ကပြောကြားခဲ့ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ပြေးသွားကြသူတွေကသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်ဝေါ်တုံ့နှုတ်မိမဲ့ဒီအတုံးနှုံးကိုမြန်မာအစိုးရကလက်မခံတယ်လို့အတိအမှတ်မပြုပါဘူး။ရခိုင်ပြည်မှနေရက်ဆွန့်ခွာသွားသူများလို့မြန်မာအစိုးရကတရားဝင်တုံ့နှုတ်ပါတယ်ရှင်
။မတ်စုမြတ်မွန်တင်ပြတော်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာအဓမ္မလူအားစီခိုင်းမှု90ရာခိုင်နှုန်းပပျောက်သွားပြီဖြစ်ကြောင်းဂျနီဗာကုလသမဂ္ဂရုံးချုပ်မှကျင်းပတဲ့108ကြိမ်မြောက် ILO ညီလာခံမှာမြန်မာအလို့သမားကိုယ်စားလှယ်ကတင်ပြခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့လွတ်လပ်စွာတင်ပင်ဖွဲ့စည်းခွင့်မရတဲ့ကိစ္စကို ILO ရဲ့စံနှုန်းများကျင့်သုံးရေးကော်မတီရဲ့ရှေ့မှောက်မှာဇွန်လ5ရက်နေ့အင်္ဂါနေ့မှာကြားနာခဲ့ပါတယ်။အကြောင်းစုံကိုဒေါက်ခင်မြို့သက်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာမေလ28ရက်နေ့ကနေဇွန်လ10ရက်နေ့ထိပြုလုပ်တဲ့ ILO အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ကြီးရဲ့108ကြိမ်မြောက်ညီလာခံမှာမြန်မာနိုင်ငံရဲ့အလုပ်သမားဆိုင်ရာအရေးကိစ္စတွေတဲ့ကအထမလှုပ်အားခိုင်းစင်မှုနဲ့ပတ်သက်ပြီးတင်ပြဆွေးနွေးစရာမလိုတော့ဘူးလို့ညီလာခံကိုနိုင်ငံအလုပ်သမားကိုယ်စားလှယ်အနေနဲ့တက်ရောက်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ် CDUM ကဥက္ကဋ္ဌဥမောင်မောင်ခေါ်ဥပြည်သက်ညွန့်ဝေကပြောပါတယ
်အရင်တော့ပေါ့ဗျာအလုံးမမိကြမှာပါ1992ခုနှစ်စတုန်းကတော့တင်ပြတဲ့အချိန်မှာတော့အာရမလိုအပ်ပြီးဆိုတော့မရှိဘူးဆိုတော့ကျွန်တော်ကလေးစစ်သားဆိုတော့မရှိဘူးဆိုတော့ကျွန်တော်လုံးဝကြီးငင်းခဲ့တယ်နောက်တစ်ပြေးတစ်ပြေးနဲ့လို့ကျွန်တော်သက်သေထောက်သားနဲ့ပြတဲ့ခါမှာဒါတော့ရှိတယ်ဗျာဒါကတော့တူတူဝိုင်းပြီးတော့ပြုပြင်ကြအောင်လို့ဆိုတဲ့အနေထားဖြစ်လာတယ်နောက်တစ်ခါကျွန်တော် ILO ရဲ့ဒီအာဓမ္မလော်ဘီပြပြောက်ရေးဆက်ဆံရေးယုံဆိုတော့ဖွင့်လာတယ်အခုကြတော့ကျွန်တော်မားစကလုပ်ခဲ့တဲ့ ILO ရဲ့ဦးဆောင်မှုအစည်းအဝေးပေါ့နော် Governing Body Meeting မှာတော့အာဓမ္မလော်ဘီပြီးနဲ့ပတ်သက်လို့အစီအခံသာတင်ဖို့မလိုတော့ဘူးဆိုတဲ့အနေထားကိုဖြစ်သွားပါတယ်အဲ့တော့အာဓမ္မလော်ဘီနည်းနည်းတော့ရှိအောင်မှာပါအော်ကျွန်တော်တို့တချို့အုပ်ချုပ်ရေးမမီတဲ့နေရာမှာရှိနိုင်သေးတယ်။သို့တော့ဒီအချိန်မှာတော့1992ခုနှစ်နဲ့စာလို့ရှိရင်တော့ကျွန်တော်တို့90ရာခိုင်နှုန်းတော့အထိတော့ပပျောက်သွားပြီ။နည်းနည်းပါးပါးတော့ကျန်နိုင်သေးတယ်။ဒါကိုလည်းဆက်ပြီးတော့မော်နီတာလုပ်ရမယ်။သို့တော့ ILO မှာအမြဲတမ်းအစီအကံတရားတဲ့ကိစ္စမတရားတော့ဘူးဆိုတော့ကျွန်တော်ဝန်တာကိုကောင်းပါတယ
်။အခုလိုအဓမ္မလှောက်ခိုင်းရှင်မှုအတွက်တိုင်တန်းမှုတစ်ခုမှမရှိတော့တာဟာမြန်မာနိုင်ငံအတွက်ဂုဏ်ယူစရာကောင်းပေမဲ့မြန်မာနိုင်ငံမှာလွတ်လပ်စွာတင်းပင်းဖွဲ့စည်းခွင့်ပြောဆိုခွင့်နဲ့ပတ်သက်ပြီးပိတ်ပင်မှုတွေပိုးပြီးဆိုးလာနေတာကို ILO မှာတင်ပြခဲ့တဲ့အတွက်ဇူလ9ရက်နေ့ကကြားနာခဲ့တယ်လို့ IWMF ဆက်မှုလုပ်သားအစည်းအရုံးဥက္ကဋ္ဌအလုတ္တမကိုစလဲဒေါ်ခိုင်စာအောင်ကပြောပါတယ်
။ဥက္ကဋ္ဌအဖွဲ့စည်းဥပဒေမှာအလုတ္တမအဖွဲ့စည်းကိုလွတ်လွတ်လပ်လပ်ဖွဲ့လို့မရတဲ့ကန့်သတ်ချက်တွေရှိနေတယ်။အဲဒီကန့်သတ်ချက်တွေကိုကျွန်တော်တို့ကတင်ပြတယ်ဖွဲ့စည်းတဲ့အခါမှာလည်းဒီလုံမသမဂ္ဂတွေစပြီးတော့ဖွဲ့တဲ့အခါနဲ့လုံရှင်တွေကလုံထုံပြစ်တာပြီးတော့ခုံသမားကြီးရဲ့အဆုံးဖြတ်ချက်တွေကိုမလိုက်နာတာဒီသမဂ္ဂကိုဖြိုခွဲတဲ့ case တွေကိုကျမတို့တင်တယ်ဒီလွတ်လပ်စွာစုယုံခွင့်ပဏာထုတ်ဖို့ခွင့်ပေါ့အဲ့ဒါနဲ့ပတ်သက်ရင်ကျမတို့မြန်မာနိုင်ငံမှာငိမ့်စုစီဥပဒေကိုခုပြင်ဆင်ထားတာရှိတယ်လေအဲ့ဒါကပြောမယ်ဆိုရင်လွတ်လပ်စွာဒီပြောဆိုခွင့်လွတ်လပ်စွာပဏာထုတ်ဖို့ခွင့်ကိုသိပ္ပံထားတဲ့အချက်တွေအများကြီးရှိတယ်ကျမတို့ကအစိုးရကိုဟိုတိုက်တွန်းတာပေါ့နော် ILO ကိုလည်းလွတ်လပ်စွာတင်ပင်ဖွဲ့စည်းခွင့်နဲ့ပတ်သက်တဲ့စီမံချက်ကိုမြန်မာနိုင်ငံမှာပြန်ပြီးတော့လုပ်ဖို့ဆိုတာကိုကျမတို့တိုက်တွန်းထားပါတယ
်မြန်မာနိုင်ငံမှာအလုပ်သမားတွေရဲ့လုပ်ပိုင်ခွင့်ဆိုင်ရာပြောင်းလဲမှုတွေရှိနေပေမဲ့လွတ်လပ်စွာစုဝေးပြောဆိုခွင့်တွေအကန့်အသတ်ခံနေရတာဟာနိုင်ငံရဲ့ယင်းနှိမ့်နှံမှုအတွက်ပါထိခိုက်လာနိုင်တာမို့ဒါကိုမူအရပါလက်မခံသင့်ဘူးလို့လည်း108ကြိမ်မြောက်နိုင်ငံတကာအလုပ်သမားညီလာခံမှာအလေးနက်ထားပြောဆိုခဲ့တယ်လို့ဦးပြည်သက်ညွန့်ဝေကပြောပါတယ်
။ပြောင်းလဲမှုကတော့ရှိနေတယ်။နိုင်ငံရေးပြောင်းလဲမှုမှာကျွန်တော်အလုပ်သမားတွေတဲ့ဒီမှာနေပါဖို့လိုတယ်ဆိုတဲ့အကြောင်းအဲ့ဒါအတွက်အလုပ်ကိုလုပ်တဲ့အခါမှာသုံးမွေးဆိုင်ရန်တရားကိုသုံးပြီးတော့လုပ်ဖြစ်လို့ဆိုတဲ့အကြောင်းအဲ့ဒါကိုဒီကတော့ကျွန်တော်တင်ပြခဲ့ပါမယ်။ဆုံးပြီးတင်ပြတဲ့အချိန်ကတော့အမငိမ့်စုစီပေါ့နော်လွတ်လပ်စွာဒီစုဝေးတဲ့ဆွဲကိစ္စကိုကန့်တတ်လိုက်တယ်အဲ့ဒါကိုလုံသမားဥပဒေနဲ့တွဲလိုက်လို့ရှိရင်ကျွန်တော်တို့လုံသမားတွေရဲ့ခံစားချက်တွေထုတ်ဖို့နေရာကိုမရှိတော့ဘူးခင်ဗျနောက်တစ်ခါငိမ့်စုစီကိုလည်းကျွန်တော်တို့လုံလိုက်လို့ရှိရင်ကျွန်တော်တို့ကလှုပ်ရှားဝင်မရှိတဲ့ခါမှာကျွန်တော်တို့ Freedom of Association နဲ့လုံးဝလွဲဖွဲ့သွားမယ်ဒီပြင်ကိုယင်းနှိမ့်နှံမှုတွေကလည်းအရင်တော့လူပဲတပါတီစနစ်ကိုပြန်ရောက်သွားပြီးလားဆိုတာမျိုးဖြစ်မယ်ဆိုတာတော့ကျွန်တော်ထည့်ပြောပါတယ်ခင်ဗျအ
လုံရှင်အလုံသမားနဲ့အစိုးရအဖွဲ့သုံးဖွဲ့စလုံးကကိုယ်စားလှယ်တွေပါဝင်ဆွေးနွေးကြတဲ့ ILO ညီလာခံမှာမြန်မာအစိုးရဘက်ကပြည်ထောင်စုဝန်ကြီးဦးသိန်းစွေဦးဆောင်တက်ရောက်ခဲ့ပြီးဂျနီဗာကုလသမဂ္ဂရုံးချုပ် မြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်ဖြစ်တဲ့တန်မတ်ကြီးဦးထိန်နှင့်ပြန်အလို့ရှင်ကိုယ်စားလှယ်ဖြစ်တဲ့ကုန်တယ်ဆက်မှုအသင်းချုပ် UMFCCI ကဒေါ်ခိုင်ခိုင်တွင်လည်းတက်ရောက်ခဲ့ပါတယ်အလို့သမားကိုယ်စားလှယ်ဖြစ်တဲ့ဦးပြည်သိညွင့်ဝင်ဦးဆောင်တဲ့ CDUM အဖွဲ့ကကိုယ်စားလှယ်၁၀ဦးပါတက်ရောက်ခဲ့တာပ
ါဒေါ်ခင်မျိုးတက်ပြောပြတော်တာဖြစ်ပါတယ်တော်ရရှိများခင်ဗျာမြန်မာအစိုးရတွင်ဝန်ကြီးဌာနတစ်ခုအနေနဲ့ညှိနှိုင်းဆောင်ရွက်မှုတွေလိုအပ်နေတယ်လို့စီမံကိန်းနဲ့ဘန္နာရေးဝန်ကြီးအသစ်ဖြစ်တဲ့ဦးစိုးဝင်းကပြောကြားလိုက်ပါတယ်ဒီအားနည်းချက်တွေကိုသူ့အနေနဲ့အထူးအာရုံစိုက်ပြီးတော့ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်စီမံဘန္နာဝန်ကြီးအပြောင်းလဲဟာမြမစီးပွားရေးအခြေအနေပေါ်ဘလို့ရိုက်ခတ်မှုတွေရှိနိုင်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ကိုကျော်အောင်လင်းဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
အဂတိလိုက်စားမှုနဲ့အတိုင်ကြားခံရပြီးတော့မကြခင်တုန်းကပဲယာရုကနေနှုတ်ထွက်သွားခဲ့တဲ့စီမံဘန္နာဝန်ကြီးဦးကျော်ဝင်းရဲ့နေရာကိုအစားထိုးဝင်ရောက်လာတဲ့ဦးစိုးဝင်းဟာဇွန်လ5ရက်မနေ့တုန်းကပဲပြည်အောင်စုလွတ်တော်မှာဂရိတ္တစာပြုတ်ခဲ့ပါလေလက်ရှိအစိုးရရဲ့ကြံတဲ့တက်တန်းနှစ်နှစ်တာကာလအတွင်းစိန်ခေါ်မှုတွေများတဲ့ကြားကပဲလှုပ်ရှားရှိတာတွေကိုစူးစမ်းပြီးတော့လှုပ်ဆောင်သွားမယ်လို့ဝင်းကြီးသစ်ဦးစိုးဝင်းကသတင်းတောက်တွေကိုပြောခဲ့ပါလေ
စိန်ခေါ်မှုတွေကတော့အများကြီးပေါ့နော်ဒီစိန်ခေါ်မှုတွေကတော့ရှုပ်တယ်လို့တော့မရကျွန်တော်တို့လေးလေးနက်နက်နဲ့တန်နေပြင်းနဲ့ကျွန်တော်အဖွဲ့တွေနဲ့တိုင်ပင်ပြီးတော့မှတပြေးပြေးကျွန်တော်လှုပ်သွားပါပါတပြေးပြေးဆိုတော့အချိန်တော့သိမရှိကျွန်တော်လှုပ်ဆဲကြီးတော့လှုပ်သွား
လက်ရှိမြန်မာပြည်မှာကြုံနေတဲ့ပြည်တွင်းစစ်အရေးဒုက္ခတွေအရေးနိုင်ငံရေးအကျပ်တဲတွေကြောင့်နိုင်ငံတကာရဲ့ယင်းနီမြုပ်နှံမှုတွေဟာထင်ထားသလောက်ဝင်မလာပဲဖြစ်နေပါတယ်။ဝန်ကြီးဦးစိုးဝင်းကတော့နိုင်ငံခြားယင်းနီမြုပ်နှံမှုတိုင်းကိုအလွယ်တကူလက်ခံမှာမဟုတ်ဘူးလို့ဆိုပါတယ
်။ကျွန်တော်အနေနဲ့ကတော့နိုင်ငံခြားယင်းနီမြုပ်နှံမှုရတိုင်းကိုကျွန်တော်လွယ်လွယ်ကူကူအောင်မြင်မှုမရှိဘဲတော့မလုပ်စေချင်။ချီချီရောက်ရောက်နဲ့ကျွန်တော်တို့အကျိုးရှိတဲ့ချင်းဝေတွေယူပြီးတော့မှယင်းနီမြုပ်နှံမှုတွေလက်ခံ
မြန်မာနိုင်ငံကဝန်ကြီးဌာနတွေအတွင်းတစ်ခုနဲ့တစ်ခုညှိနှိုင်းဆောင်ရွက်မှုတွေအားနည်းနေတာနဲ့ပတ်သက်ပြီးတော့လည်းဝန်ကြီးသစ်ဦးစိုးဝင်းကထောက်ပြပါတယ
်ကျွန်တော်တို့ဝန်ကြီးဌာနတွေအားလုံးကတစ်ဖက်နဲ့တူနဲ့တူဌာနတစ်ခုနဲ့တူ coordination ဆိုတဲ့နော်တစ်ဖက်နဲ့တစ်ဖက်အထောက်အကူပြုပြီးတော့ကြွားဖို့လိုပါတယ်အဲ့ဒါလေးတွေကိုအဲ့ဒီအားကိုကျွန်တော်သူ focus လုပ်ပြီးတော့
မြန်မာပြည်စီဝိုင်းအခြေအနေဟာပုံမှန်အဖြစ်အနည်းငယ်တိုးတက်နေတယ်လို့လည်းဦးစိုးဝင်းကပြောပါတယ်ဦးစိုးဝင်းဟာဘဏ်လုပ်ငန်းအတွေ့အကြုံကြီးမားသူတူဦးဖြစ်ပေမဲ့စီမံကိန်းဆိုင်ရာလုပ်ငန်းတွေအတွေ့အကြုံဘလောက်ရှိသလဲဆိုတာကိုတော့သတိမထားမိဘူးလို့ပြည်သူ့လွတ်တော်ငွေစည်ရင်းကော်မတီဝင်ဟောင်းဒေါ်တင်ွယ်ဦးက VOE ကိုပြောပါတယ
်54လောက်ကလေကျွန်တော်တို့ CPA training ကိုဆင်းရတယ်မလားဘန်းနေမှာလေအဲ့မှာဘန်းပါဆိုတော့အဲ့မှာ manager ကျွန်တော်တို့အတန်းတော်ကြီးပါလေပြရဆိုတော့ဒီဆိုးရဘန်ကင်းမှာတော့တော့ဆောက်လုပ်ခဲ့တာပဲလေ planning လို့ဒီ political economy တော့ဘယ်လိုလေ့လာထားလဲတော့မသိဘူးပေါ့နော်အဲ့တော့Ladies department မှာလည်းမလုပ်ဘူးလေ။ဆိုတော့တောင်ချောင်ဘာမှနေကြပဲလုပ်ခဲ့တာလေ။ CY တို့ကပို့ကအခုထားတဲ့ CY policy ဒီမှာရှိတဲ့ review ဆန်တဲ့ဟာတွေဆိုတေချောင်တော့မတက်စက်ကဘယ်အရေးကြီးသော်ဥစားပြီးတော့မှာပေါ့
။ Washington DC ခြေစိုက် American ASEAN စီးပွားရေးကောင်စီရဲ့ပြောရေးဆိုခွင့်ရှိသူကိုလဖုံးမြင့်ကတော့ဝင်းကြီးသိဦးစိုးဝင်းရဲ့အရေးချင်းကိုယုံကြည်တယ်လို့ဆိုပါတယ
်။ဒီမှာဗန္ဓာပြောင်းစုဝင်းကြီးသိဦးစိုးဝင်းရဲ့အတွေ့အကြုံလုပ်ရည်ကိုင်းရင်းနဲ့အရေးချင်းကတော့ဘာမှပြောစရာမရှိပါဘူးခင်ဗျာ။နော်အခုသူ့ရဲ့background လည်းဒီစီးပွားရေးဘဏ်လုပ်ငန်းမှာနှစ်ပေါင်းများစွာသူဦးဆောင်လာတဲ့ဒီပြည်အောင်စုဝင်ကြီးအားမြန်မာနိုင်ငံပြည်တွင်းစီးပွားရေးတွေပါဝင်ပြည်ပနိုင်ငံမှာဝင်ရောက်လာမဲ့ဒီယင်းနည်းမြုပ်နှံမှုတွေရဲ့လိုအပ်ချက်တွေကိုကောင်းမွန်စွာနားလည်သဘောပေါက်ပြီးတော့ဖြေစည်းပေးနိုင်မယ်လို့ကျွန်တော်တို့ယုံလဲယုံကြည်ပါတယ်မျှော်လဲမျှော်လဲပါတယ်
မြန်မာနိုင်ငံရဲ့လက်ရှိအခြေအနေအရနိုင်ငံတကာယင်းနည်းမြုပ်နှံမှုတွေကအဝင်နှဲနေတဲ့အပြင်နိုင်ငံတကာရဲ့ဖိအားတွေကလည်းပိုပြီးတော့များနေတော့စီမံဘဏ္ဍာဝန်ကြီးအသစ်ပြောင်းလိုက်တာနဲ့စီးပွားရေးကကောင်းလာနိုင်မှာမလားခင်ဗျာ
လက်တော်အချိန်မှာကျွန်တော်တို့မှာစီးပွားရေးနှောင့်နှဲမှုရဲ့အဓိကနံပါတ်1တည်းရဲ့ခံတော့ဒီနိုင်ငံရေးကြရပေါ့နော်အဲရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ထွက်ပေါ်လာတဲ့နိုင်ငံရေးကြရအရာဒီ American လွှတ်တော်အပေါ်လွှတ်တော်အောက်လွှတ်တော်မှာရောမြန်မာနိုင်ငံပေါ်ထပ်ပြီးတော့စီးပွားရေးပိတ်ဆို့မှု sanction တချို့ချမှတ်ဖို့အတန်းနေထွက်နေပါတယ်ဒါပေမဲ့အဲ့ဒီလိုမျိုးမသိမကြာဖြစ်နေတဲ့ကြားထဲမှာမြန်မာပြည်တွင်းကိုဝင်နေတဲ့ American လုပ်ငန်းတွေကလည်းရှိဆက်ရှိခဲ့ပါပဲအလုံးကြီးနဲ့မဝင်လာနိုင်သေးတော့မြန်မာနိုင်ငံပေါ်သူတို့ရဲ့ယုံကြည်မှုကရှိနေတယ်ပါအခု let law ဆိုကျွန်တော်တို့ Starbucks ဝင်လာရဗျာနောက်ပြီးတော့အခုကျွန်တော်တို့ကုမ္ပဏီကြီးတွေဖြစ်တဲ့ GE တို့ Coca-Cola တို့ကလည်းဆက်ပြီးတော့သူလုပ်တဲ့အလုပ်တွေကိုဆက်လုပ်နေရပါလေဒီ American လုပ်ငန်းကြီးတွေရဲ့မြန်မာနိုင်ငံပေါ်ယုံကြည်ချက်ကတော့ပြောင်းလဲချက်ကတော့ရှိနေလေရပါဒီနိုင်ငံရေးကြက်ရက်ကတပိုင်းပဲပါတယ်ခင်ဗျအော် Lemon Data ဆက်သွယ်ရေးလိုအပ်တာတွေလက်ရှိပြီးလိုအပ်တာတွေလူစွမ်းအားရင်းမြစ်ဖွံ့ဖြိုးတိုးတက်မှုလိုအပ်တာတွေကတခြားအများကြီးရှိနေပါသေးတယ
်အသက်80အရွယ်ရှိပြီဖြစ်တဲ့စီမံဘဏ္ဍာဝန်ကြီးအသစ်ဦးစိုးဝင်းဟာ NLD ပါတီရဲ့ဗဟိုစီးပွားရေးကော်မတီဝင်အနေနဲ့တာဝန်ယူခဲ့တဲ့သူပါမြန်မာပြည်ရဲ့စီးပွားရေးနဲ့ပတ်သက်ပြီးတော့မြန်မာပြည်သူတွေစိတ်မပူကြဖို့နဲ့သူတို့ရဲ့စူးစမ်းမှုကိုစောင့်ကြည့်ကြဖို့သတင်းတောက်တွေကိုဦးစိုးဝင်းကမနေ့ကပြောခဲ့ပါတယ်
ဒါကတော့ကိုကျော်အောင်လင်းတင်ပြသွားတာဖြစ်ပါတယ်ကိုရောနိုင်ငံတကာသတင်းတပုတ်ကိုဆက်ပါမယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့စင်ကာပူမှာဇွန်လ12ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ထိပ်သီးဆွေးနွေးပွဲကိုစင်ကာပူရဲ့စန်တိုစာကျွန်းမှာရှိတဲ့ကပလာဟိုတယ်မှာကျင်းပဖို့အတွက်သဘောတူလိုက်တယ်လို့အင်ပီရိုပြောခွင့်ရအမျိုးသမီးဆာရာဆန်ဒါစ်ကအင်္ဂါနေ့မှာ Twitter လူမှုကွန်ရက်ကနေတဆင့်ကြေညာလိုက်ပါတယ်စီးပွားရေးကြက်တဲနေတဲ့မြောက်ကိုရီးယားခေါင်းဆောင်အတွက်ကုန်ကျစရိတ်ကိုဘယ်သူကကြက်ခံပါလေဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်လာနေပါတယ်အကြောင်းစုံကိုဒေါ်လာလတ်တန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
သမ္မတ Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ကြားစင်ကာပူမှာဇွန်လ7ရက်နေ့ကျင်းပမဲ့ထိပ်သီးညီလာခံကိုစင်ကာပူရဲ့အပန်းဖြေဆန်တိုစာကျွန်းပေါ်ရှိကပလာဟိုတယ်မှာဒေသဆန်တိုကြီးမနေ့9နိုင်မှာကျင်းပမှာဖြစ်တယ်လို့အင်ပီရိုပြောခွင့်ရအမျိုးသမီးဆာရာဆန်ဒက်စ်ကအင်ကာနေ့ကသူ့ရဲ့ Twitter ကွန်ရက်ပေါ်မှာရေးသားဖော်ပြခဲ့ပါတယ်။ထိပ်တည်နီလာခံအတွက်ကြိုတင်စီစဉ်ဖို့စင်ကာပူမှာရောက်နေကြတဲ့အမေရိကန်နဲ့မြောက်ကိုရီးယားကိုယ်စားအဖွဲ့တွေဟာကပလာဟိုတယ်မှာ၄ချိန်တွေ့ဆုံခဲ့ကြပြီးညီလာခံအစီအစဉ်ဆိုင်ရာအသေးစိတ်အချက်အလက်တွေကိုညှိနှိုင်းခဲ့ကြတာဖြစ်ပါတယ်။ဝီကြီးချက်တဲ့မြောက်ကိုရီးယားအတွက်2018ဆောင်းရာသီအိုလံပစ်ပွဲတော်တွင်ကဝင်ရောက်ရှင်ပြိုင်စဉ်တောင်ကိုရီးယားကကုန်ကျစရိတ်ကိုတာဝန်ယူခဲ့တာဖြစ်တဲ့အတွက်ဒီတချိန်မြောက်ကိုရီးယားခေါင်းဆောင်ရဲ့စင်ကာပူမှာကုန်ကျစရိတ်ကိုဘယ်သူကကြားခံမှလဲဆိုပြီးမေးခွန်းတွေထွက်ခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရအမျိုးသမီးဟေဒန်နာဝတ်ကတော့အမေရိကန်ပြည်ထောင်စုကကုန်ကျခံဖို့အစီအစဉ်မရှိဘူးလို့အင်ကာနေပုံမှန်သတင်းစာရှင်းလင်းပေးမှပြောခဲ့ပါတယ်
။ The United States government is not paying for the North Korean delegation to stay.
အမေရိကန်အစိုးရအနေနဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ရဲ့ဒီထိုင်ဖို့ဈေးနဲ့တခြားကုန်ကျဈေးတွေကိုကြားခံမှာမဟုတ်ပါဘူး။အင်ပီရိုကလည်းဒီအကြောင်းပြောခဲ့ပြီးဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဌာနအနေနဲ့ဒီနီလာကန်နဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေမှာပါဝင်ပတ်သက်ခြင်းမရှိပါဘူး။အင်ပီရိုကအဓိကစီစဉ်တာဖြစ်ပြီးနိုင်ငံခြားရေးဌာနကဝိုင်းပန့်ပိုးတာပဲဖြစ်ပါတယ်။အင်ပီရိုပြောခွင့်ရအမျိုးသမီးဆာရာဆန်ဒက်စ်ကလည်းအမေရိကန်အနေနဲ့တခြားနိုင်ငံတွေကိုမြောက်ကိုရီးယားရဲ့ကုန်ကျစရိတ်တွေကြားခံဖို့မြစ်တမ်းရပ်ခံတာမျိုးမရှိပါဘူးလို့ရှင်းရှင်းလင်းလင်းပြောခဲ့ပြီးဖြစ်တယ်လို့မစ္စနာဝတ်ကပြောသွားခဲ့တာပါ။ထိပ်တည်နီလာခံကျင်းပတဲ့နေရာကကက်ပလာဟိုတယ်ဖြစ်ပေမဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အဖွဲ့တဲမဲ့ဟိုတယ်ကတော့တညအမေရိကန်ဒေါ်လာ1600ပေးရမယ်ကျန်9ပွင့်ဖူလတန်ဟိုတယ်ဖြစ်ပါတယ်။သမ္မတထရမ့်ကတော့စင်ကာပူမြို့နယ်အော့ချာဒ်လမ်းရှိရှန်ဂရီလာဟိုတယ်မှာတည်ဖို့အစီအစဉ်ရှိတယ်လို့ Washington Post သတင်းစာကြီးမှဖော်ပြထားပါတယ်။ဒီဟိုတယ်မှာမကြာသေးမီကအိန္ဒိယဝန်ကြီးချုပ်နရင်ဒာမိုဒီတာဝန်ယူကျင်းပတဲ့ကမ္ဘာထွန်းကာကွယ်ဌာနအကြီးအကဲတွေရဲ့ညီလာခံကျင်းပခဲ့တာလည်းဖြစ်ပါတယ်။အင်ပီရိုလက်ထောက်ရရှိချုပ်ဂျိုးဟေဂန်ဦးဆောင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာမြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့နဲ့ပြီးခဲ့တဲ့သတင်းပတ်ကစင်ကာပူမှာဆွေးနွေးခဲ့စဉ်မြောက်ကိုရီးယားဘက်ကအဓိကစိုးရိမ်မကင်းပြမှုကလုံခြုံရေးလို့ဆိုပါတယ်။လက်ရှိမှာအမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးညီလာခံရဲ့ကုန်ကျစရိတ်ကိုစင်ကာပူကစိတ်တပိုင်းချခံမယ်လို့ကာကွယ်ဝင်ကြီးအန်အန်ဟန်ကပြီးခဲ့တဲ့သတင်းပတ်ကသတင်းတောက်တွေကိုပြောခဲ့ပါတယ်။ဒါအပြင်2019ခုကနိုဘယ်ကြီးကျန်ရေးဆုရရှိခဲ့တဲ့အိုက်ကန်လို့တိုးောက်ခေါ်တဲ့နျူကလ িয়ার နဲ့ဖြတ်သိမ်းရေးနိုင်ငံတကာလှုပ်ရှားမှုအဖွဲ့ကလည်းသူတို့ရတဲ့စုကြီးကိုသုံးပြီးကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းရှင်းရေးအတွက်ထောက်ခံအားပေးတဲ့အနေနဲ့ညီလာခံရဲ့စိတ်ကိုကုန်ကျခံဖို့ကမ်းလှမ်းထားတဲ့အကြောင်းအိုက်ကန်ပြောခွင့်ရအီရာကာဝါဆာကီကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင
်ဒေါ်လာလတ်တန်ရဲ့စုစည်းတင်ပြချက်ကိုနားဆင်ကြရတာဖြစ်ပါတယ်VOA American တန်ရဲ့ဗိုလ်လူနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။မကြခင်ထုတ်လွှင့်တော့မယ့်ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြပါ။ VOA ကိုအီးမေးလ်ကတဆင့်ဝေဖန်အကြံပြုလိုတဲ့တည်တချင်းတောင်းညင်နေဆိုရင် VOA ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ VOA ရဲ့ Washington ဖုန်းနံပါတ်ကတော့1-232-382-5554ဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်က2018ခုနှစ်ဇွန်လ6ရက်ဗိုလ်ရုနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လေလိုင်းနေအပြင်လိုင်းလံမီတာ190 kHz 1509ကပင်တိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ Facebook နဲ့ VOA မြန်မာပိုင်းရဲ့ website burmese.voanews.com မှာလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
ဒီပညာရေးကအရေးကြီးတဲ့ပညာရေးကိုကျွန်တော်နှစ်ပေါင်းများစွာမရခဲ့ဘူး။အဲ့တော့သင်ကြားရေးဆိုင်ရာနည်းလမ်းတွေပေါ့သင်ကြားရေးပုံစံတွေကလည်းကျွန်တော်တို့ခုနကတော့ရည
်ဒီဒါကတော့ဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရမှာပါ။အဲ့ဒါအပြင်နိုင်ငံတကာသတင်းမီဒီယာပေါ်မှာဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာအကြောင်းတချို့ကိုကောက်နှုတ်တင်ပြတဲ့အစီအစဉ်နာနေခင်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေကိုထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့မီဒီယာတွေကမြန်မာနိုင်ငံအကြောင်းတွေကိုဥကြော်စံတဲ့နဲ့အတူကောက်နှုတ်တင်ပြပေးပါမယ်။မြန်မာဟာလူနည်းစုတွေပေါ်လူမဆန်စွာဆက်လက်ပြည်မှုခွင့်ရထားတဲ့ဆိုတဲ့ခေါင်းစဉ်နဲ့လူခွင့်ရတက်ကြွလှုပ်ရှားသူမီဇဘယ်ဖြူရေးသားထားတဲ့ဆောင်းပါးကို Washington Post သတင်းစာမှာဖော်ပြထားတာဖတ်ရှုရပါတယ်။ American ပြည်ထောင်စုကမြန်မာစစ်ကောင်းဆောင်တွေပေါ်ဒဏ်ခတ်အရေးယူမှုတွေပြန်လည်ချမှတ်ဖို့အတွက်ငင်းခုန်ဆွေးနွေးကြတဲ့နေရာမှာအများစုကကြေကွဲစရာကောင်းတဲ့ရိုဟင်ဂျာအရေးကိုပဲအာရုံစိုက်ကြပါတယ်။ဒါပေမဲ့နိုင်ငံမြောက်ပိုင်းကကချင်တိုင်းရင်းသားတွေပေါ်စီးရဲရရန်လိုလှုပ်ဆောင်မှုတွေကတဖြည်းဖြည်းတိုးလာနေပါလေကချင်နေပေါ်စနစ်တကျခွဲခြားဆက်ဆံမှုပြုလုပ်နေတာဟာဆယ်စုနှစ်6ခုကျော်နေပြီဖြစ်ပါတယ်အဲ့ဒီပြည်ပကနေမြေမှာကြီးပြင်းလာတဲ့ကချင်ဗမာနိုင်ငံသားတဦးအနေနဲ့အရသာပြည်သူတွေပေါ်အကြမ်းဖက်ရမှာဓာတ်ရိုက်တာဝန်ရှိတဲ့သူတွေကိုငွေကြေးဆိုင်ရာနဲ့ခီးတွောလာမှုဒဏ်ခတ်အရေးယူမှုတွေချက်မှတ်ရမယ်လို့တောင်းဆိုတဲ့နယူးယောက်ပြည်နယ်ကဒီမိုကရက်လွှတ်တော်မှအဲလီယော့အန်ဂယ်ကိုအပြည့်အဝထောက်ခံပါတယ်လို့ရေးသားထားပါတယ်မြန်မာနိုင်ငံကိုတာယာဝါပြောတဲ့ဒီမိုကရေစီလူ့ဘောင်အဖွဲ့အစည်းတစ်ခုအဖြစ်မြင်လိုပါတယ်။ပြစ်ပယ်ဝန်းကျင်ထားတဲ့တိုင်းပြည်တစ်ခုအဖြစ်မရောက်စေချင်သလိုတိုင်းပြည်အတွင်းကတိုင်းရင်းသားလူနည်းစုတွေကိုတပ်ဖြတ်နှင်ထုတ်နေတဲ့စစ်တပ်ကိုအရေးယူအပြစ်မပေးဘဲလွှတ်ထားတာမျိုးလည်းမဖြစ်စေချင်ဘူးလို့ဆိုပါတယ်။အပီလာဇမ်းပိုင်းမှာဖြစ်ပွားခဲ့တဲ့ပြည်ပခတိုက်ပွဲတွေအတွင်းထောင်နဲ့ချီတဲ့အရက်သားတွေပိတ်မိနေကြကြပြီးအစားအစာနေထိုင်စရာမလောက်မငှဖြစ်နေကြပါတယ်။အဲ့ဒီထဲက60ရာခိုင်နှုန်းဟာအမျိုးသမီးနဲ့ကလေးတွေပါ။အစိုးရအနေနဲ့အိုးမဲ့အိမ်မဲ့ဒုက္ခရောက်နေတဲ့ကချင်ပြည်သူတွေကိုကယ်ထုတ်ပေးဖို့အတွက်လူငယ်တွေကဆန္ဒပြတောင်းဆိုခဲ့ကြပေမဲ့စစ်တပ်ကငြင်းဆန်ပါတယ်။ရိုဟင်ညာအရေးပြဿနာဟာပြဿနာကြီးတစ်ခုရဲ့တစွန်းတစရသာဖြစ်ပါတယ်။တခြားလူနည်းစုတိုင်းရင်းသားတွေမှလည်းအလားတူအကြမ်းဖက်ဖြစ်ရတဲ့ကြုံတွေ့နေကြတာဆယ်စုနှစ်နဲ့ကြီးပြီးတော့ရှိနေပြီဖြစ်ပေမဲ့မီဒီယာနဲ့ထိတွေ့မှုအကန့်အသတ်တွေရှိနေတာကြောင့်နိုင်ငံတကာရဲ့အာရုံစိုက်မှုမခံခဲ့ကြရတာဖြစ်တဲ့စသဖြင့်ရေးသားထားပါတယ်ခင်ဗျာ။
ထောင်ချောက်ထဲကျနိုင်တဲ့မြန်မာနိုင်ငံဆွဲကောင်းစဉ်နဲ့ဘတ်တလစ်နာရဲ့ဆောင်းပါးကို Asia Times မှာဖတ်ရပါတယ်။မြန်မာနိုင်ငံမှာတရုတ်ရဲ့ညီညာရေးစစ်ဆေးမှုဒေါ်လာ 3.9 ဘီလီယံတန်ဖိုးရှိတဲ့မြေဆုံစီမံကိန်းနောက်လက်ပရောင်ကင်းနီတူဖော်ရေးစီမံကိန်းဒါရီအားလုံးဟာကြောက်ဖြူမှာတရုတ်လူဖို့ရွယ်ထားတဲ့ရင်းနဲ့စကန်စီမံကိန်းနဲ့ဆိုင်ရင်ဘာမှမပြောပါတော့ဘူးလို့ဆိုပါတယ်။တရုတ်တို့ဟာကြောက်ဖြူအတဆင်အိန္ဒိယသမုဒ္ဒရာကိုထိုးဖောက်ရေးအတွက်ဒေါ်လာ3,000,000,000တန်ဖိုးရှိတဲ့ Belt and Road လို့ခေါ်တဲ့ကမ္ဘာလမ်းစီမံကိန်းကိုစတင်ဆောင်ရွက်နေတာဖြစ်ပါတယ်။ဒါကြောင့်တရုတ်တို့ဟာအမေရိကန်ဒေါ်လာ10,000,000,000,000တန်ဖိုးရှိတဲ့ကြောက်ဖြူစီမံကိန်းကိုလုပ်ဖို့ကြိုးပမ်းနေတာပါ။ဒါကိုမြန်မာနိုင်ငံအစိုးရရဲ့စီးပွားရေးအကြံပေးပုဂ္ဂိုလ်ဖြစ်တဲ့ရှွန်တာနာကတော့စိုးရွားယူသပြီးအဓိပ္ပာယ်ကင်းမဲ့တဲ့ကိစ္စလို့ဆိုထားပါတယ်။ဒီစီမံကိန်းကိုမြန်မာအစိုးရကသုံးသပ်နေစေဖြစ်ပါတယ်။ဒီစီမံကိန်းအတွက်မြန်မာနိုင်ငံဟာတရုတ်ဘက်က2,000,000,000လောက်ချေရွေးရှိပါတယ်။ကျင်းစစ်အုပ်ချုပ်ရေးကလွတ်မြောက်ပြီကစားအရင်နှစ်မြုံနှံမှုတွေအလားအလာစိတ်ကောင်းတော့ဆိုရင်တော့စိတ်မထောင်းတာလှပေမဲ့အခုခါမှာလူခွင့်ရေးပြဿနာတွေကြောင့်မြန်မာနိုင်ငံကိုအနောက်နိုင်ငံရင်းနှီးမြုံနှံသူတွေကမျက်နှာလွှဲနေတဲ့အချိန်ဖြစ်လေတော့မြန်မာနိုင်ငံဟာတရုတ်ရဲ့ကြွေးထောင်ချောက် sentiment pre sequence ကိုကြောက်နိုင်ွယ်ရှိတယ်လို့ထောက်ပြထားတာဖြစ်ပါတယ်။ဥပမာအဖြစ်စရီလင်္ကာနိုင်ငံမှာဆိုရင်လည်းပဲအလားတူ Hamben Tutor စီမံကိန်းအတွက်မဟာဗျူဟာရရေးပါတဲ့ဒီစိကန်းနဲ့ပတ်သက်ပြီးအထောက်အကူအနာကိုစရီလင်္ကာနိုင်ငံဟာတရုတ်ကိုလွှဲပေးထားရပြီဖြစ်နေပါပြီတဲ့ထို့အတူ Suez 2မြောင်းဝင်ဝဒီအာဖရိကဥချိုဒေသလို့ခေါ်တဲ့ဂျီဘူတီနိုင်ငံဟာလည်းတရုတ်ကိုဆွေးစခန်းတွေလုပ်ခွင့်ပေးပြီးတော့တရုတ်စီမံဘက်ကျွေးလည်ပင်းနေနေရပြီလို့ဥပမာပေးထားပါတယ်တရုတ်နိုင်ငံရဲ့ရေရှည်မဟာမိတ်ဖြစ်တဲ့ပါကစ္စတန်ဒီဘင်လင်းတရုတ်ရဲ့ကျွေးထောင်ချောင်းနဲ့မလွတ်ကင်းနိုင်ဘူးလို့လည်းသူကထောက်ပြပါတယ်မ မြန်မာနိုင်ငံကတော့လောလောဆယ်မှာနေပဲမလုတ်ဖြစ်တဲ့ဒါမြေဆုံစီမံကိန်းအတွက်ကုန်ကြခဲ့တဲ့အစုံစရိတ်အမေရိကန်ဒေါ်လာ3,800လောက်တရုတ်ပေါ်မှာတင်ရှိနေပြီဖြစ်ပါတယ်တကယ်တော့ကြောက်ဖြူစီမံကိန်းဆိုတာဟာမြန်မာနိုင်ငံအကျိုးတဲ့တရုတ်တို့ရဲ့အကျိုးစီးပွားဥစားဖြစ်ထွန်းစေမှာဖြစ်တယ်လို့ဆုံးသတ်ထားပါတယ်ခင်ဗျာ
ကမ္ဘာမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းတွေကိုကောက်ထုတ်တင်ပြခဲ့တာဖြစ်ပါတယ်ခုဆက်ပြီးနားဆင်ရမှာကတော့မနက်ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာ American Indian အတုံးနှုံးတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာပါ
ဒီကနေ့မနေ့တင်ပြမယ် idiom အသုံးက
give a run for the money
ဖြစ်ပါတယ်စာလုံးပေါင်းက give give ကပေးတာ a ကတခု run run ကပြေးတာ for ကအတွေ့ the money the money ကငွေဆိုတော့စကပိုက်ထုံးရဲ့တိုက်ရိုက်ဒီပေကတော့ငွေအတွေ့ပြေးပြရတာပေါ့ဒီအသုံးဆင်းသက်လာတာကတော့မြင်းပြိုင်ဘွဲကလို့ဆိုပါတယ်ပြိုင်မြင့်တွေပေါ်လောင်ကြီးထိုးကြရင်အဲ့ဒီလောင်သူတွေနေနဲ့ပတ်စံရင်ထားတဲ့မြင့်ကိုအနိုင်ပြေးစေခြင်းညတာကတော့ဓမ္မတာပါများများလောင်ကြီးပေးလေအဲ့ဒီမြင့်ကိုစီးပြီးပြန်ရတဲ့ဂျော်ကီနေနဲ့အနိုင်ရရလေးအောင်ကိုမြင့်ကိုပြန်ရဖို့ကတော့တာဝန်ကြီးလာပါပြီလေ EDM အသေးပဲကလည်းအလားတူပါပဲနေစဉ်ဘဝမှာတခုခုတွေ့ရှင်ပြန်ရတော့မယ်ဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မနေ့ကြိုးစားရတာကိုဆိုလိုတာဖြစ်ပါလေဒီတော့နေပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ She's a very smart politician. I think she can give other politicians a run for the money.
သူကတိတ်ကိုထက်မြက်တဲ့နိုင်ငံရေးသမားတူပါပဲ။သူနဲ့ရှင်ပြိုင်နိုင်ဖို့ကတခြားနိုင်ငံရေးသမားတွေနဲ့တိတ်ကိုစူးစမ်းကြရမှာဖြစ်ပါတယ်လို့ထိပေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ She's a very smart politician.I think she can give other politicians a run for the money.
နေစဉ်ဘဝမှာတခုခုတွေ့ရှင်ပြန်ရတော့မယ်ဆိုရင်အရေးချင်းရှိတဲ့လူနဲ့ရှင်ပြန်ရမယ်ဆိုရင်မနေ့ကြိုးစားရတာကို idiom အသုံးရဘယ်လိုပြောမလဲ?
Give a run for the money.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒေါ်လာတန်စီစဉ်တင်ဆက်တဲ့အမေရိကန်အီဒီယန်တို့အင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါအခုတော့မနေ့ညပိုင်းကဆွေးနွေးခဲ့ကြတဲ့ဒိုင်ရိုက်လိုင်းအစီအစဉ်ကိုပြန်ပြီးတော့နားဆင်နိုင်ပါပြီကိုဇော်ဝင်းလိုင်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာဒီဒိုင်ရိုက်လိုင်းအစီအစဉ်ကကျတော့ဆိုပါတယ်ကျွန်တော်ဒီနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့မကြသေးခင်ရပိုင်းတွင်းကပဲတက္ကသိုလ်ဝင်ခွင့်ဆယ်တန်းဆာမွေအောင်စင်းနေထပ်သွားတဲ့ကိစ္စဖြစ်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံကဒီတက္ကသိုလ်ဝင်ခွင့်ဆာမွေတွေဟာနှစ်စဉ်ကျွန်တော်တို့30ရာခိုင်နှုန်းတာတာမှာပဲပုံမှန်အောင်လာခဲ့ကြတာမှာဒီနေ့ဟာဆိုလို့ရှိရင်တော့မနစ်ကတည်းကဆိုင်တောင်းနည်းနည်းရာအောင်တဲ့ရာခိုင်နှုန်းကနည်းနည်းထပ်ကျသွားတယ်လို့သိရပါတယ်ဆိုတော့မြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုပြပြင်းပြောင်းလဲဖို့ဆိုပြီးတော့လက်ရှိအစိုးရကအုပ်ဆောင်လုပ်ကိုင်နေတဲ့အခြေအနေဟာခုရတီတော့တည်တာတဲ့တိုးတက်ပြောင်းလဲမှုမရှိသေးဘူးဆိုတဲ့သဘောလား။ဘာကြောင့်ចောင်းသားတွေရဲ့အောင်တဲ့ရခိုင်နှုန်းဟာကျသွားရတယ်လဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်။ကျွန်တော်တို့အဓိကဆွေးနွေးကြတာကတော့ဒီပညာရေးစနစ်ကျဆင်းသွားတာဟာကျဆင်းသွားတယ်ဆိုပေမဲ့လည်းဒီ80ရခိုင်နှုန်းတော့လူငယ်တွေရဲ့ပညာရေးစနစ်ကိုဘလို့စဉ်းစားကြမလဲ။သူတို့ရဲ့အနာဂတ်ကိုဘလို့လုပ်ကြမလဲဆိုတာကိုလည်းကျွန်တော်တို့ထပ်သွင်းဆွေးနွေးကြမှာဖြစ်ပါတယ်။ဒီကနေ့အဓိကဆွေးနွေးဖို့ကျွန်တော်တို့ဖိတ်ခေါ်ထားတဲ့သူကတော့ NNER ပညာရေးကွန်ရက်အဖွဲ့ကနေဒေါက်တူတူမာဖြစ်ပါတယ်ဒေါက်တူတူမာလေလိုက်မှာရှိပါလားခင်ဗျာဒေါက်တူတူမာရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါရဲ့ရှင
်ဟုတ်ကဲ့ကျွန်တော်တို့ចានတဲ့သူတွေကိုလည်းကျွန်တော်တို့ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့ပညာရှင်တွေလည်းရှိပါတယ်ចောင်းသားသမဂ္ဂလူတွေလည်းကျွန်တော်တို့ဖိတ်ခေါ်ဖို့ကြိုးစားနေပါတယ်လက်ရှိအချိန်တွေကတော့ကျွန်တော်တို့မြန်မာနိုင်ငံကိုဖုန်းနေခေါ်ရတာအမတန်ခက်ခဲနေတဲ့အတွက်ကျွန်တော်တို့ producer ကနေပြီးတော့ဆက်သွယ်နိုင်ဖို့ကြိုးစားနေစေဖြစ်ပါတယ်ဒေါက်တူတူမာကိုကျွန်တော်လေလိုက်မှာကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဒေါက်တူတူမာကြီးဆိုတော့ကျွန်တော်တို့ဒီညစနစ်ကစောစောကကျွန်တော်ပြောခဲ့သလိုပေါ့နော်30ရာခိုင်နှုန်းတာတာဝန်းကျင်မှာနှစ်စဉ်အောင်လာတဲ့ဖြန်းဖြန်းရှိနေတော့ဒီကျန်တဲ့80ရာခိုင်နှုန်းနီးပါးသောចောင်းသားတွေရဲ့အနာဂတ်ကိုဘယ်လိုလုပ်ကြမလဲပေါ့ဒီစနစ်ကြီးဟာသူအရေးသေးကောင်းမွန်တဲ့ပညာရေးကိုပေးနိုင်သလားဆိုတာကိုမတူတူမှအရင်ပထမဆုံးဆွေးနွေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဟုတ်ခုနကဒီဟိုမေးသွားတယ်လေကိုဖြူဝင်းထက်အောင်တော့သူလဲလေဟိုဒီကပညာရေးကိုသူတုံးတက်သွားတဲ့ခါမှာဥပမာဆယ်တန်းကိုအဓိကသူတုံးတက်တဲ့ချိန်မှာဥပက ကျွန်တော်တို့ပြောနေတဲ့ဒီကြဆုံးသွားတဲ့ဗာလေကြသွားတဲ့80ရာခိုင်နှုန်းဒီအောင်သွားတဲ့30ရာခိုင်နှုန်းကလေအရင်တွေးရှိတဲ့ပညာရေးကိုမရပဲနဲ့ပေါ့နော်ဒီခုနကပြောတဲ့ဟိုလက်မှတ်ပဲရှိပြီးတော့ဒီအဲ့လက်မှတ်တွေကလည်းဘာမှသုံးစားလို့မရပဲနဲ့ပေါ့နော်ထပ်ပြီးတော့ဟိုလိုအပ်တဲ့တန်းတွေတက်ပြီးတော့ပဲဟိုအာမခံတဲ့ရှိတဲ့အလုပ်တွေရဖို့တလုံးရဆိုအဲ့တော့နှစ်ခုလုံးမြင်တယ် noare a nezu ga tong sa ya kai ao noare ha a nezu a ro a nezu ga le a yi twi shi de pinya yi wo nya tu bu a yi sa shong noare du ri ga le ho nit na ho pinya yi khwen lan that pi lo nit na de kaisa ri phit ni de tu tama ro a lu mu nyin lo ya de bo no အဲ့ကျမတို့အဲ့ဆယ်တန်းဆံမျိုးဝင်တဲ့ပတ်သက်ရင်တော့အောင်စင်းထွက်လာတိုင်းလေကျမတို့အမြဲတမ်းပြောနေကြစကားရှိပါတယ်။ဘာလို့လဲဆိုတော့နှစ်တိုင်းနှစ်တိုင်းပေါ့နော်ဒီနှစ်ဆိုရင်တော့မှနည်းနည်းတော့ကျသွားတယ်ပေါ့နော်မနစ်ခတ်တဲ့ဆိုင် 1% လောက်သာဟိုအောင်ချက်ရခိုင်လုံးကျတယ်ပေါ့နော်။အဲ့တော့ဒါပေမဲ့ကျမတို့ average ပေါ့နော်ဟိုဖြန်းဖြန်းကိုကြီးလိုက်လို့ရှိရင်တော့အမြဲတမ်းနှစ်တိုင်း10ယောက်ကြီးလို့ရှိရင်3ယောက်ပဲအောင်တယ်3ယောက်ကျတရချင်း30အောင်နဲ့80လေး80ကျတယ်။ဒါပေမဲ့ကျမနားလေတာဥပမာထားပါတော့ဒီကျောင်းသားကြီးရဲ့ဆံမျိုးဝင်ရလက်ဒီနှစ်မှာအရလက်မကောင်းဘူးရလက်ကမကြတဲ့သူကများတယ်အောင်တဲ့သူကလည်းဆိုနောက်နှစ်မှာအောင်ချက်ရခိုင်လုံးကောင်းဖို့အတွက်လို့ဟိုပါပေါ့နော်ဟိုရှိလားဆိုတော့လေနှစ်တိုင်းပဲအခုဒီနှစ်တော်တော်များများကနှစ်တော်တော်များများလို့ပြောလို့ရှိရင်ကျွန်တော်အတိအကျပြောရမယ်ဆိုလို့ရှိရင်အခုဒါပညာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာကကျွန်တော်2012ကနေစပြီးတော့ကျွန်တော်2019ပေါ့နော်2012ကနေ2019ဆိုကျွန်တော်တို့ဒီ6နှစ်ပေါ့နော်အခု2018ပါတက်တယ်6နှစ်လုံးမှာတော့အဲ့30ဝန်းကျင်ရခိုင်လုံးပဲဖြစ်နေတာကြတော့ကျွန်တော်တို့ဒီအောင်ချက်က30ရာပဲအောင်တယ်80ကကျနေတဲ့ဟာကတစ်နှစ်နဲ့တစ်နှစ်ပို့ပြီးတော့အောင်ချက်ရခိုင်လုံးကမကောင်းဘူးနဲ့ဒီနားမှာပဲဒီ30ရာခိုင်လုံးမှာပဲဒီအောင်ချက်ရခိုင်လုံးရှိနေတယ်ဆိုတော့ဒါကိုကြည့်ခြင်းအဖြစ်ပညာရေးကဟိုပါပေါ့နော်ဟိုဒီဒီဆယ်တန်းပုံမှာပဲချင်ခင်မိစင်းမရနော်ဒီပညာရေးကတော်တော်လေးနေဖို့ထုတ်စီအရှိနေဘူးပေါ့နော
်ဟုတ်ကဲ့
ဆိုတော့ဘာဖြစ်လို့ဒီလိုမျိုးအောင်ချက်ပြီးဒီလောက်ကြနေတာကိုဒီအောင်ချက်နှုံးလေးမြင့်အောင်တော့မလုံးနိုင်ပါဘောလက်လက်တလို့ချီနေဦးကျွန်တော်ကိုပြောမယ်ဆိုတော့နော်ဒါကတော်တော်လေးအဲတတိယကိုကျွန်တော်တို့ပေါ့နော်ဟိုမိကုန်းထုတ်ရမလို့ထင်တယ်ပေါ့နော်
ဟုတ်ကဲ့တော်သူမကြီးနောက်တစ်ခုမိကုန်းထုတ်စီရရှိတာဒီစနစ်ကြီးကဟိုပြောကြကြေးဆိုရင်တော့ဒါဒီစနစ်ကအောင်မြင်မှုမရှိနေသေးဘူးပေါ့နော်ဆိုတော့မအောင်မြင်တဲ့စနစ်ထဲမှာဒီမတရားမှုတွေကရှိနေသလားစောစောအမပြောသလိုရာခိုင်နှုန်းအများစုကမအောင်မှုဖြစ်နေတော့ဒီကလေးတွေရဲ့အနာဂတ်ကိုရောဘယ်လိုစဉ်းစားကြမလဲသူတို့ရဲ့စိတ်ဓာတ်ပိုင်းဆိုင်ရာကရောဘာဖြစ်သွားမလဲဘာလို့လဲဆိုတော့ဒီဟိုမြန်မာနိုင်ငံမှာအတမွေးပွားကြောင့်ပညာတက်ဖို့ပဲဖြစ်ဖြစ်အလုတ်ကင်တစ်ခုခုရှောက်ဖို့ပဲဖြစ်ဖြစ်စေတန်းဆံမှုပွဲလေးတော့အောင်ထားမှဆိုတဲ့ဒီကန့်သတ်ချက်ကလည်းရှိနေပြန်တော့အဲ့ဒီဟာဒီကလေးတွေရဲ့စိတ်ဓာတ်ပိုင်းဆိုင်ရာကောအနာဂတ်မှာဘာဖြစ်နိုင်မလဲ
။ Okay ဒီလက်ရှိစာမေးပွဲစနစ်ကိုကကျွန်တော်တို့ပေါ့နော်ဟိုလွဲချွန်နေရပေါ့ဒီစာမေးစနစ်ကိုမပြင်းနဲ့ဒီတိုင်းနဲ့ဆက်သွားနေတဲ့အတွက်နှစ်တိုင်းနှစ်တိုင်းဒီနှစ်နာရဲ့ဒီလူငယ်တွေအများစုကဒီစနစ်ကြောက်ပေါ့နော်ဟိုပြီးတော့နှစ်နာဆိုလို့ကျန်ကျွန်တော်တို့စနစ်လို့ပြောလို့ရှိရင်စာမေးစနစ်တခုတည်းကိုကျွန်တော်တို့ဒါစာမေးပွဲကိုဒီရလကိုကြည့်ပြီးပြောတော့ဒါပေမဲ့ဒီပညာရေးကအရေးကြီးရှိတဲ့ပညာရေးကိုကျွန်တော်နှစ်ပေါင်းများစွာမရခဲ့ဘူးအဲ့တော့သင်ကြားရေးဆိုင်ရာနည်းလမ်းတွေပေါ့သင်ကြားရေးပုံစံတွေကလည်းကျွန်တော်တို့ခုနကပြောရသည်သူပြင်ပြောင်းလဲတဲ့အရာတွေမပြောင်းလဲပဲလေဒီအလို့ချက်မှတ်ပြီးတော့ပဲလာတဲ့ဟိုဘလောက်မှတ်မိရဆိုတော့ပဲစစ်ဆေးတယ်မှတ်မိအောင်ပဲတင်ပေးတယ်ပေါ့နော်ဆောင်ဝဲဖြေနိုင်အောင်ပဲတင်ပေးပြီးအဲ့ဆံမျိုးဘက်မှာလည်းဘလောက်မှတ်မိတယ်ဆိုတာကိုပဲပြန်စမြဲမှတ်မိရတော့အများအမှန်ရတဲ့ပုံစံဖြစ်တာပေါ့နော
်အ
ဲ့ဒီပုံစံတွေကိုမပြောင်းလဲပဲနဲ့စက်တိုက်လာတဲ့ခါကျတော့ဒီဆံမျိုးရဲ့စိုးကြိုးကဒီအများလူငယ်အများစုမှာသွားပြီးတော့ကျွန်တော်တို့စိတ်ရောက်နေရအောင်တွေ့ရတာပေါ့နော
်အဲ့
တော့ကျွန်မဆိုလို့ကျနစ်နာရဲပေါ့နော်ရေးသွေးကြီးတဲ့ပညာရေးကိုသူတို့ပြုပြင်ပြောင်းလဲဖို့အတွက်နှောင့်နှေးနေတဲ့အတွက်ကျွန်တော်တို့ဒီနှစ်စဉ်နှစ်တိုင်းပေါ့နစ်လာသွားတဲ့သူတွေကညာနောက်တစ်ခါကျတော့သူကြာရှုံးတဲ့အတွက်သူ့မှာဟိုပါပေါ့ပို့ပြီးတော့ဖိအားတွေညာလာစိတ်ပိုင်းရုပ်ပိုင်းဆိုင်ရာသူတို့မှာဖိအားတွေရှိအောင်မှာမိသားစုတွေရောပါဝင်ခြင်းကကိုခုနဆရာပြောတဲ့ဟာဆိုပါဝင်ခြင်းကပေါ့မှာဆယ်တန်းလေးမှမအောင်လို့ရှိရင်တို့မှာဟိုတော်ကြီးယုံကြီးအလုပ်ကလေးတော့မရနိုင်ဘူးဆိုတဲ့ဟာမျိုးကဖြစ်လာပေါ့နော်မိဘတွေကလည်းဒီဆယ်တန်းစာမျိုးပဲဖြစ်ဖို့အတွက်ကျမတို့တကယ်တမ်းဆိုလို့ရှိရင်ဥပမာအဲကျမဒီနေရာမှာဆွေးနွေးချင်တာလေဒီအခုမကြောင်းနေတာပေါ့နော်ဆယ်တန်းအောင်တင်ပေးတာလားကျူရှင်တွေကတင်ပေးတာလားဆိုတဲ့မေးဖို့ပေါ့နော်ကျောင်းသားအများစုဒီဆယ်တန်းအောင်ဖို့အတွက်တော့လေသူအားနေတဲ့ဘာသာရပ်လောက်တယ်မဟုတ်ဘဲနဲ့ဘာသာရပ်အားလုံးကြီးပါကိုကျူရှင်တက်ပြီးတော့မှဒီဆယ်တန်းဆံမျိုးကိုဝင်ဖြေကြတာကဒါကကျွန်တော်တို့အားလုံးကြည့်တာပဲလေ
ဟုတ်တယ်
အဲ့တော့ကျွန်တော်ကမိဘတွေအနေနဲ့လည်းငွေကြီးရင်းနှီးမြှုပ်နှံမှုတွေပေါ့နော်အဲ့တော့မိဘတွေစီကဖြေအားလဲငွေတွေမှရှိတယ်ပေါ့နော်သူ ทำไม่ลงไหนเนี่ยจนเราคนเราลุงยี่อะไรพี่อาเฉยบ่เนาะเราคือดีไซน์นั้นทำมีดีคุยดีไซน์นั้นทำมีไว้สุดเลยสีได้อยู่ทุกชั้นจนเราพูดด้วยเลยตัวมาคุยเนี่ยทับอยู่ในบ้านว่าคนเราเมียอะไรยี่เนี่ยไหมทับอยู่ด้วยเลยที่ยุ่งกันเอาหมดเลยหายไปบ่ก็คือว่าจะมาจ้าเราจะมาเอามาเช่าบ้านที่เขามาแต่บ้านเราจ้าเลยจ้าไอ้บ่เนาะแต่บ้านเราจ้าเลยตัวจ้าเลยด้วย น้องเนี่ยมาดูภาษาเยอรมันเปลี่ยนที่อะไรบ้างอารมณ์อยู่อะไรจะมันนี่น่าจะคุ้นรู้ใช่ไหมภาษาตัวจ้าชงน้อยภาษาเยอรมันเป็นตัวชั้นจูซาบีโรตุไอ้ที่ซีดาลิโอไปจอมาลายอะไรสวยน้องมาจ้ากันตัวจ้าชงน้อยเลยตัวเปลี่ยนเป็นเส้นลูกคุยนี่ใหญ่ปะเนาะคุณจะรู้แล้วตอนนี้ลงเลยเปลี่ยนจูซาไอ้ภาษาเยอรมันอารมณ์ตัวเลยจูซาไอ้ภาษาเยอรมันอารมณ์ตัวเลยคนอาจจะเชื่อในเตียอะไรเป็นสันนิษฐานของเนี่ยส่วนตัวมาพี่อาร์ยัง
ကဏ္ဍ တွေ မှာ အထူး ပြု လေ့လာ နေ တဲ့ ပုံကို ဆို ရင် လည်း မမှား ဘူး ပေါ့ နော် စက်တမန်သား အဲ့ တော့ ဒီ ကလေး တွေ သော သော ဥစ္စာ သာ ပြော သွား တဲ့ ဟာ ကို ကျွန်တော် ဆက် ပြီး မေး ချင် တာက သူတို့ ရဲ့ ဒီ ဘဝ ဟာ ဒါ ဒီ နေရာ မှာ ਨੇ ဆုံး သွား တာ မဟုတ် ဘူး ဆို တော့ ဒါ ဟို သူတို့ အနာက ဒီ အတ္တ မွေး ဝမ်း ကြောင်း မှု နဲ့ ပတ်သက် လို့ ရော သူတို့ ရက် တီ ရေး ကိစ္စ တွေ မှာ ဟို တခြား ဒီ အတန်း ပညာ မဟုတ် ဘဲ နဲ့ နိုင်ငံ တော် ဘက် အစိုးရ ဘက် က နေ ပဲ ဖြစ် ဖြစ် ပေါ့ နော် ပံ့ ပိုး ပေး တဲ့ ပုံစံ မျိုး လွတ် ရင် ရော ဖြစ် နိုင် သလား ဘလို့ ပုံစံ ချင်းကရင် ကောင်းမလဲ ဘာလို့ မအောင်တဲ့ ရာခိုင် နှုန်း ကပုံ များ နေတယ် အခုက
ညာကြီး နဲ့ ပတ်သက်တဲ့ အယူအဆကြီး တစ်ခု လုံး က စပြီး ပြန်လဲ ပြန်ပတ်ဖို့ လုပ်လိုက် ပဲ ချင်တယ် ဒီခုက အဖြစ် ဆိုရင် ပညာကြီး မှာ education လို့ ခေါ်တယ် ပညာကြီး ရှိမယ် နောက် ပြီးတော့ technical လို့ ထင်တယ် skill training ရှိတယ် နှစ်ခု ရှိတယ် ပေါ့ နော် အဲ့ဒီ နှစ်ခုက ကျွန်တော်တို့ ဒီမှာ ဆိုရင် ရောက်ခေ စဉ်းစားကြတာ ကြည့်ရတယ် အဲ့တော့ technical college ဆိုတဲ့ ပညာကြီး ရဲ့ ဟာက စဉ်းစားပုံ အတိအကျ ဆောင်းပြီးတော့ ကျွန်တော်တို့ဒီညာကြီးကိုတိရောက်ထားတာပေါ့အဲဒီနဲ့လေ့ကျင့်သင်ကြားမှု skill set training လို့ဆိုတာက not ကဏ္ဍတစ်ခုပြင်မှာပေါ့နော်ဆိုတော့ဒီမှာအဲ့ဒီနှစ်ခုကိုရောက်ထည့်ပြီးကျွန်တော်တို့ကြည့်ကြတယ်တခြားနိုင်ငံတွေမှာကျွန်တော်တို့ကြည့်ရတဲ့ခါကျတော့အမှ technical college liberal arts ကိုခေါ်တဲ့အောက်သွားတယ်လို့ဆိုတာကစဉ်းစားတွေးခေါ်မှုကြီးပါပေါ့အဲ့ဒီမှာပညာရေးတစ်ခုလုံးကအဲ့ဒီအရင်ဘဝနေကြည့်နေရှင်ရဲ့အချက်ဒီအချိန်ကပညာရေးနဲ့တက်ကြွပညာရေးနှစ်ခုပေါ့နော် အခြေခံပညာရေးနဲ့တက်ကြွပညာရေးနှစ်ခုပေါ့နော်အခြေခံပညာရေးမှာလည်းကျွန်တော်တို့ကခုနဆင်းသာတွေးခေါ်မှုလည်းဆက်တင်ပြီးရယ်စကစ်ဆက်တချို့ကိုလည်းတွေ့ချင်မှုဆက်တခုတချို့ကိုလည်းအဲ့ဒီထဲမှာကျက်ထားတယ်ဒီဘုရားအရှင်ပညာရေးတစ်ခုလုံးမှာကလက်ရှိအခြေအနေကဘာတလွန်လုံးမှာလွန်နေတာကလင်ဂွစ်စတစ်လို့ပြောတဲ့ဘာသာပညာနဲ့ကျွန်တော်တို့တက်ချက်မှုတွေကျတဲ့ဒီသင်ချာနဲ့သင်ချာပေါ်ဟာဒ
set the dead of the thing at all. At all. And I didn't go long on it, you know, just watch him on Jet Boy. It's still set the dead of Martin, technical training school table, you know, in some Tabanta on the Jet Boy, they could not be there somewhere. And I said, what a GDI knew about the Sura, couldn't have very chunky movie, technician motor food at all at Lively. I don't know, that's a good bar, technician motor that line in the sheep, and Martin. Pharmacy, you harm you. No, see what did I have? You are in my deposit under the duty. No, yes, see what did I do? Nation, the question that the nation in between. Every other thing I have got a city. So, you know, the woman online in the city. The woman general, every single bone that you put together, I'm holding. At all, Nabatica, every single one of the Kuno, General Nabatti, any single bone, General Pian, the Biro, and the Pudu, and Nabatti to check up. At all, she got the Rochard, you cheat. Nabatti Kuramat to be my pure daughter. ສາມວ່າສະເມຈັນເລີຍຈັນຊີວິດເລີຍດາລະຈັນຊີເລີຍເລີຍຄືແນ່ເນາະເຈົ້າເຮົາອະຊົວກະເລົ່າຖ້າແກ່ແດ່ປညာຍີຜູ້ດີທຸກຄົນບໍ່ສົງໄລຊີຕ້ອງເລີຍຊິມັນຊິວ່າແດ່ອັນນັ້ນຊີເອສອາຄອມພິວເຕີອະດູເຄຊັນແຟກເຕີຟອມຂໍແດ່ຊີເອສອາໂລດູເບີດາແດ່ຊີເອສອາມາດຶກຖ້າດາຊີແດ່ອັນນີ້ຍາເຈົ້າເຮົາມາຈາແກ່ນິດດີມາລາແມ່ນິດດີມາຄວ້ເລີຍແດ່ແນ່ແຕ່ວ່າວົງຊາມວ່ ရခိုင်နှုန်းပြည့်တွေကတက်စုလို့သွားကြတာမဟုတ်ဘူးအဲ့တော့အဲ့အရာကြီးတစ်ခုလုံးကိုကျွန်တော်တို့ဘယ်လိုလုပ်မလဲပေါ့နော်အဲ့တော့ပြီးခဲ့တဲ့တစ်ခေတ်မှာ data college ဆိုပြီးလုပ်တယ်အဲ့ဒါကအမေရိကန်မှာရှိတဲ့ community college ကိုခေါ်တဲ့ကျောင်းတွေပုံစံကိုယူပြီးလုပ်တယ်ဒါနဲ့ကျွန်တော်တို့ကဘယ်လိုပုံစံမျိုးနဲ့လုပ်မလဲဆိုတော့စုံလိုက်စဉ်းစားဖို့လိုတယ် budget ကိုလည်းတားတဲ့ပုံပြီးတော့လိမ့်မယ်လို့ထင်တယ
်ဟုတ်ကဲ့
ဒါကြောင့်ဒီတက်စု software စနစ်မှာခုနပြောနေတဲ့ software စနစ်ကြီးတစ်ခုလုံးကိုလည်းကျင်းပလို့တယ်အဲ့ဒါခုနမတ်တူမှာပြောသွားတယ်တဝါးသားကြရှုံးရင်စုံလိုက်ကြီးကြရှုံးရတယ်ဆိုတဲ့စနစ်ပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ ကျွန်တော်တို့တော်တော်လေးတော့ဆွေးနွေးခဲ့ကြပါတယ်ဒါပေမဲ့ကျွန်တော်သိချင်တာကဒီကိုရမင်းအောင်တို့မိသားစုဟာဆိုလို့ရှိရင်မြန်မာနိုင်ငံပညာရေးထဲမှာပါဝင်လာခဲ့တဲ့အဆင့်လားရှိတယ်အဖိုးကိုယ်တိုင်ကလည်းရင်ကပညာရေးဝန်ကြီးဟောကဘာကျော်ရေးတက်ကတူရရနေပြီးတော့ပါရဂူဘွဲရခဲ့ဘူးတယ်ဟိုဒေါက်တာခမောင်ဝင်းလို့လူမျိုးဖြစ်တယ်ပေါ့နော်နောက်ကိုရမင်းအောင်ကိုယ်တိုင်ကလည်းဒီဟာဗတ်တ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာဝင်ဆွေးပြီးနေပြကြတာအချိန်ကတော့လောက်ပဲရတဲ့အတွက်နောက်တစ်ပတ်မှာကျွန်တော်ထပ်ပြီးဆွေးနွေးကြသေးတာပါခင်ဗျာဒါကတော့ထုတ်လို့သူကုညာဝင်းအောင်ရဲ့အကူအညီနဲ့ကုဇော်ဝင်းလိုင်စီစဉ်တင်ဆက်တဲ့ဒိုင်ရိုက်လိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်
American Soya ရဲ့ သဘောထားအမြင် အဘော်ကို တင်ပြပါတော့မယ်ရှင်
2019 ခုနှစ် နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ အစည်းအဝေးခန်းစာဟာ ကမ္ဘာတစ်ဝန်းဘာသာရေးလွတ်လပ်ခွင့်ကို ထိန်းသိမ်းစောင့်ရှောက်အားပေးမိတင်နာမှာ American ရဲ့ သမိုင်းဝင်ခန်းကဏ္ဍကိုတည်တည်ပြားချက်တစ်ခုဖြစ်တယ်လို့ အစည်းအဝေးခန်းစာထုတ်တဲ့နေ့မှာ နိုင်ငံခြားရေးဝန်ကြီး Mike Pompeo ကပြောပါတယ်
Religious freedom is in the American bloodstream. It's what brought the pilgrims here from England. Our founders understood it.
ဘာသာရေးလွတ်လပ်ခွင့်ဟာ American ရဲ့တွေးတာထဲမှာရှိနေတာပါ ဒီ ချက်က ဘာသာရေးကြီးသွားတဲ့အင်္ဂလန်ကနေဒီကိုလာကြတဲ့အကြောင်းရင်းပါပဲ ဒါကိုကျွန်တော်တို့ပထမလွတ်လပ်ခွင့်အဖြစ် ကျွန်တော်တို့နိုင်ငံထူထောင်သူတွေနားလည်ကြပါတယ်။ဒါကြောင့်လဲအခြေခံဥပဒေပထမပြင်ဆင်ပြည့်စွက်ချက်ထဲမှာဒါကိုသူတို့ကရှင်းရှင်းလင်းလင်းဖော်ပြထားတာပါ။ James Madison ကသူတမရဒါမှမဟုတ်နိုင်ငံရေးဝန်ကြီးမဖြစ်ခင်နှစ်ပေါင်းများစွာတုန်းကရေးထားသလိုပါပဲ။မှားမှန်ခွဲခြားသည့်အရာပိုင်ဆိုင်မှုအလုံးမှာအမျက်ဆုံးဖြစ်ပါတယ်
။ဘာသာရေးလွတ်လပ်ခွင့်ဟာအမေရိကန်ရဲ့အစမူလမှာအသက်တမြအရေးပါပါတယ်။ဒါကိုကာကွယ်တာဟာကျွန်တော်တို့အနာဂတ်အတွက်အထူးအခရာကြပါတယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။ဘာသာရေးလွတ်လပ်ခွင့်ဟာအမေရိကန်လူနဲ့သာဆိုင်တာမဟုတ်ဘဲကမ္ဘာတစ်ဝှမ်းကလူတိုင်းနဲ့ဆိုင်ပါတယ်။ဒါ့အပြင်လွတ်လပ်မှုနဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်အောင်လုပ်တာဟာအမေရိကန်အကျိုးစီးပွားကိုတိုးတက်စေပါတယ်လို့လည်းဝန်ကြီးပွန်ပေယိုကပြောပါတယ
်။ Where fundamental freedoms of religion, expression, press, and peaceful assembly are under attack, we find conflict.
ဘာသာရေးထုတ်ဖော်မှု၊စာနယ်ဇင်းနဲ့ငြင်းချမ်းစွာစုဝေးမှုဆိုင်ရာအခြေခံလွတ်လပ်ခွင့်တွေကိုဖိနှိပ်ခံရတဲ့အခါမှာပြည်ပခမတည်ငြိမ်မှုနဲ့အကြမ်းဖက်ဝါဒတွေဖြစ်လာပါတယ်။တစ်ဖက်မှာတော့လွတ်လပ်ခွင့်တွေကိုအားပေးတဲ့အစိုးရတွေနဲ့လူ့ဖွဲ့စည်းတွေဟာပိုးပြီးတော့လုံခြုံတည်ငြိမ်ပြီးငြင်းကြမ်းပါတယ်
။အမျိုးသားလူမျိုးရေးဆိုင်ရာ Trump မဟာဗျူဟာမှာဘာသာရေးလွတ်လပ်ခွင့်အပေါ်အမေရိကန်ရဲ့တန်ဋိဌာန်ကိုရှင်းရှင်းလင်းလင်းဖော်ပြထားပါတယ်။ဘာသာရေးလွတ်လပ်ခွင့်ဟာနိုင်ငံတော်ကဖန်တီးတာမဟုတ်ဘဲလူတိုင်းအတွက်ဖျားသခင်ရဲ့လက်ဆောင်ဖြစ်ပြီးတာယာဝါပြောတဲ့လူ့အဖွဲ့အစည်းတစ်ခုအတွက်အခြေခံအခွင့်အရေးဖြစ်တယ်ဆိုတာကျွန်တော်တို့နိုင်ငံကိုထူထောင်သူတွေနားလည်ပါတယ်လို့ဖော်ပြထားပါတယ်။2019ခုနှစ်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစည်းအဝေးခန်းစာထဲမှာနိုင်ငံနဲ့ဒေတာပေါင်း200နီးပါးရဲ့ဘာသာရေးလွတ်လပ်ခွင့်အခြေအနေတွေကိုဖော်ပြထားပါတယ်။အစိုးရတွေအကြမ်းဖက်ဝါဒီအုပ်စုတွေနဲ့လူပုဂ္ဂိုလ်တွေရဲ့ချိုးဖောက်ကျူးလွန်မှုတွေကိုမှတ်တမ်းပြုစုထားပါတယ်။ကမ္ဘာကြီးဟာရေးပါတဲ့ဒုတက်မှုတွေရထားပေမဲ့လှုပ်ရှားရာတွေအများကြီးကျန်ပါသေးတယ်။ဒီအတွက်ကြောင့်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဝန်ကြီးအဆင့်ပထမဆုံးအစည်းအဝေးကိုဇူလိုင်25ရက်နေ့နဲ့26ရက်မှာနိုင်ငံရေးဌာနမှလုပ်မယ်လို့ဝန်ကြီးပွန်ပေယိုကကြေညာထားပါတယ်။လူတိုင်းအတွက်ဘာသာရေးလွတ်လပ်ခွင့်ကိုပို့ပြီးလေးစားသမှုရှိစေဖို့ဖိနှိပ်မှုတွေကိုတံပြန်ရေးခိုင်မာတဲ့နည်းလမ်းတွေကိုအမေရိကန်ပြည်ထောင်စုကရှာဖွေသွားပါမယ်။အမေရိကန်ပြည်ထောင်စုဟာဘေးကနေရပ်တည်သူဖြစ်နေသွားမှာမဟုတ်ပါဘူး။သူတို့ရဲ့တကယ့်အခြေခံလူအခွင့်အရေးကိုရရှိခံစားဖို့ကြိုးစားသူအားလုံးနဲ့တသားတည်းရပ်တည်လှုပ်ဆောင်သွားမှာဖြစ်ပါတယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားအမည်အပေါ်ကိုတင်ပြပေးပါပါရှင
်။တော်ရရှင်တို့နားဆင်ကြရတာကတော့ American ဆိုရရဲ့သဘောထားအမည်နာဖြစ်ပြီး VO ရဲ့အပေါ်မဟုတ်ကြောင်းအသိပေးအပ်ပါတယ်ခင်ဗျာ။ဘူရောနောက်ဆုံးရစိတ်ဝင်စားစရာနိုင်ငံတကာသတင်းချင်းချုပ်ကိုမှတ်စုမျက်မှောင်ကကြီးညာပေးပါလိမ့်မယ်။
အီရန်နဲ့စီးပွားရေးဆက်လုပ်နေမယ်ဆိုရင်အမေရိကန်ရဲ့မဟာမိတ်နိုင်ငံတွေမိတ်ဖက်နိုင်ငံတွေအနေနဲ့အမေရိကန်အစိုးရရဲ့ဒဏ်ခတ်အရေးယူမှုအထိခံရနိုင်တယ်လို့သတိပေးလိုက်ပါရတယ်။အီရန်နိုင်ငံဟာနျူကလ িয়ার ဆိုင်ရာသဘောတူစာချုပ်မှာ2015ခုနှစ်ကလက်မှတ်ထိုးခဲ့ပြီးတဲ့နောက်မှာတော့ဟန်ပြကုမ္ပဏီတွေသုံးတရားမဝင်ငွေကြေးထောက်ပံ့မှုတွေလုပ်ပြီးတော့မကောင်းတဲ့လုပ်ရပ်တွေကိုဆက်လုပ်နေတယ်လို့အမေရိကန်ဗန်နိုင်းဌာနကအင်္ဂါနေ့မှပြောကြားခဲ့ပါရတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်တယ်ဆိုတဲ့ဆွတ်ဆွဲချက်တွေကိုနိုင်ငံတကာစုံစမ်းစစ်ဆေးရေးမှုတွေကူညီစုံစမ်းခွင့်ပြုဖို့အတွက်မြန်မာအစိုးရကိုကုလသမဂ္ဂလုံခြုံရေးကောင်စီကတိုက်တွန်းလိုက်ပါတယ်။အကြမ်းဖက်မှုဆွတ်ဆွဲချက်အလုံးကိုစုံစမ်းဖော်ထုတ်မယ်ဆိုတဲ့မြန်မာအစိုးရရဲ့ကတိကိုအသိအမှတ်ပြုပေမဲ့အပြောထက်လက်တွေ့လောက်တာကိုမြင်လို့ရတယ်လို့မြန်မာအစိုးရခေါင်းဆောင်တွေစီကိုလုံခြုံရေးကောင်စီကပေးပို့တဲ့စာထဲမှာရေးသားထားတယ်လို့စာကိုဖတ်ရတဲ့ AP သတင်းဌာနကပြောပါတယ်။နိုင်ငံတကာတိုင်ဝိုင်းကပါဝင်ပြီးတိကျဗမ်းမလိုက်ပဲပွင့်လင်းမြင်သာစုံစမ်းမှုတွေလုပ်မယ်ဆိုရင်မြန်မာအစိုးရရဲ့ကတိတွေကခိုင်မာတဲ့လက်တွေ့ဆောင်ရွက်မှုတွေဖြစ်လာပြီးတော့လူခွေချိုးဖောက်ကျူးလွန်သူတွေကိုအရေးယူနိုင်မှာဖြစ်တယ်လို့အဲ့ဒီစာထဲမှာရေးသားထားတဲ့အကြောင်း AP သတင်းနဲ့မှဖော်ပြထားပါတယ်။မေလ31ရက်နေ့စွဲတက်ထားတဲ့စာကိုကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးဟောက်တို့စွမ်းကိုပေးပို့ခဲ့တာဖြစ်ပြီးတော့ဒီစာကိုနိုင်ငံတော်အတိုင်ပင်ခံတောင်အောင်ဆန်းစုကြည်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့စီကိုပေးပို့ဖို့နဲ့ဒီစာထဲမှာတောင်းဆိုထားတဲ့အချက်တွေကိုရက်30အတွင်းအကြောင်းပြန်ဖို့ပန်ကြားထားတယ်လို့ AP သတင်းမှရေးသားထားပါတယ်
။နောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ပြောပြသွားတာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတန်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။VOE ကိုနားဆင်ကြရတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားများအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်စမိုးဝေပါ
This program has come to you from the Voice of America, Washington.